to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2020ပြည့်နှစ်မတ်လ13ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိထုတ်လွှင့်ပေးနေပါပြီ။ဒိုင်းနိုမီတာ1925/32နဲ့လှိုင်းလက်မီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။တောက်ကြညာအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
ကျမကတော့ဆုမြတ်မော်ပါအမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိမကြခင်မှာကြဲကြဲပြန့်ပြန့်ဖြစ်နိုင်တော့မယ်လို့သမ္မတဒေါ်နယ်ထရမ့်ကဒီကနေ့ပြောကြားလိုက်ပါတယ်ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုရဲ့ဇနီးတဲ့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေတာကြောင့်ဝန်ကြီးချုပ်လည်းတခြားသူတွေနဲ့မတွေ့ဘဲသတင်းနှစ်ပတ်တိကျခွဲနေနေပါတယ်အခုလိုမျိုးနောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့အခြေညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်တောက်ကြညာအတွက်သောရရှင်နေနာဆင်ရမယ်ထိတဲ့ရောက်သတင်းလွှာတွေကတော့ကမ္ဘာကပ်ရောဂါဖြစ်နေတတ်မှတ်လိုက်ပြီးဖြစ်တဲ့ COVID-19 ရောဂါရင်ဆိုင်လုံးဆောင်နေချိန်မှာပဲကုန်ပစ္စည်းတွေဈေးကစားတာနဲ့မမှန်သတင်းဖြန့်တာတွေကိုပြင်းပြင်းထန်ထန်အရေးယူမယ်လို့အစိုးရကဒီကနေ့သတိပေးလိုက်ပါတယ
်ဈေးကစားတဲ့အကျိုးများစားတဲ့လုပ်ငန်းရှင်တွေရောင်းချတဲ့လူတွေကိုလည်းကျွန်တော်တို့အခုခရီးတိုင်းသတိပေးပါတယ်ကျွန်တော်တို့ထိထိကြောက်အရေးယူမှာဖြစ်ပါတယ်
သမရယုံပြောခွင့်ရပြောခဲ့တာပါရှင်ဒီသတင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ဒီလိုမျိုးကိုဗစ်ကြောင့်မြန်မာနိုင်ငံအတွင်းကအထည်ချုပ်ဆက်ရုံတချို့ပိတ်သိမ်းတာတွေလုံသားလျှော့ချတာတွေကြောင့်အထည်ချုပ်လုံသား8000ကျော်လောက်အလုပ်လက်မဲ့ဖြစ်ကုန်ပါပြီနောက်ပြီးတော့ကိုဗစ်ကူးစက်ခံရမှာဆိုရင်လို့ဗုဒ္ဓဘာသာမှာရောက်နေတဲ့မြန်မာနိုင်ငံသား2000ကျော်ကိုမတ်လ22ရက်နေ့မှာအားလုံးကိုပြန်ခေါ်တော့မယ်အကြောင်းနဲ့အတူရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကစီရဲအခြေအနေတွေကိုလည်းနားဆင်ရဖို့ရှိပါတယ်ရှင်အပတ်စဉ်ကဏ္ဍတွေမှာတော့အမျိုးသမီးကဏ္ဍအတုဒဆုံးလေအမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့တောက်ကြညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိမကြခင်ကြဲကြဲပြန့်ပြန့်စစ်ဆေးနိုင်တော့မယ်လို့သမ္မတဒေါ်နယ်ထရမ့်ကဒီကနေ့ပြောကြားလိုက်ပါတယ်စစ်စင်းနိုင်ဖို့အတားအဆီးဖြစ်နေတဲ့ကြိုးနေတွေအလုံးကိုရှင်းလင်းထားပြီလို့သမ္မတက Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့တာပါဒါပေမဲ့ဘလောက်အတိုင်းတာနဲ့ဘလို့စစ်စင်းနိုင်မှာလဲဆိုတဲ့အသေးစိတ်ကိုတော့သူကရှင်းပြမထားပါဘူး Virus ပိုးစစ်စင်းမှုစနစ်ကိုရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကလေ့လာသုံးသပ်ထားပြီးမဲ့ဘာမှထိထိရောက်ရောက်မလုပ်ဘူးလို့သမ္မတဆိုပါတယ်အရင်သမ္မတဟောင်း Barack Obama လုတ်ခဲ့တဲ့အပြောင်းလဲတွေကြောင့်ခက်ခဲနေတာလို့လည်းအပြစ်တင်ပါတယ် American မှာ Coronavirus ပိုးကူးစက်မှုရှိမရှိစစ်စင်းနိုင်ရေးအပါအဝင်ပြည်ထောင်စုအစိုးရရဲ့တုံ့ပြန်မှုဘိုင်းနဲ့ပတ်သက်လို့ဝေဖန်မှုတွေရှိနေချိန်မှာသမ္မတကအခုလိုပြောကြတာပါကိုရိုနာဗိုင်းရပ်စ်ပိုးတုံ့ပြန်ရေးဥပဒေကြမ်းကိုတော့လွတ်တော်မှာအတည်ပြုနိုင်မှုအတွက်လွတ်တော်အမတ်တွေဆွေးနွေးနေကြပါတယ်ဥပဒေကြမ်းတွေကဘယ်အချက်တွေကိုသဘောတူထားပြီလဲဆိုတာကိုဒီကနေ့တောက်ချာနေ့မှာကြေညာနိုင်မယ်လို့မျှော်လင့်တဲ့အကြောင်းအောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီကပြောကြားထားပါတယ်လွှတ်တော်အစားအဦးတွေကိုအများပြည်သူဝင်ခွင့်ကိုတော့ဧပြီလအထိပိတ်ထားပါတယ်။အမေရိကန်ပြည်ထောင်စုမှာစုစုပေါင်းကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေသူလောလောဆယ် 1,900 ကျော်ရှိပြီးတော့သေဆုံးသူ40ရှိနေပါတယ်။နယူးယောက်မြို့မှာဂျာတာရင်းနေ့အထိပိုးကူးစက်နေသူ65ယောက်ရှိတယ်လို့မြို့တော်ဝန်ဘီပလာစီယိုကပြောပါတယ်။ပိုးကူးစက်မှုကိုတားဆီးနိုင်ဖို့နယူးယောက်မြို့မှာအရေးပေါ်အခြေအနေထုတ်ပြန်ထားပြီးတော့လူစုလူဝေးလှုပ်တာတွေကိုတားမြစ်ထားပါတယ်။ဒါကြောင့်နယူးယောက်မြို့ကနာမည်ကျော် Broadway ပြဇာတ်ရုံတွေကိုလည်းယာယီပိတ်ထားပါတယ်။ Maryland နဲ့ Ohio ပြည်နယ်တွေမှာတော့စာတင်ကျောင်းအားလုံးကိုပိတ်လိုက်ပါတယ်။ကမ္ဘာတဝိုင်းဧည့်သည်အများဆုံးလာကြတဲ့နေရာတစ်ခုဖြစ်တဲ့ California ပြည်နယ်က Disneyland ကစားကွင်းကြီးကိုလည်းမတ်လတလလုံးပိတ်ထားမယ်လို့ကြေညာပါတယ်။ကမ္ဘာတဝိုင်းနိုင်ငံပေါင်း130ကျော်မှ Coronavirus ပိုးကူးစက်နေသူ3,000ကျော်ရှိနေပါတယ်။ဗိုင်းရပ်စ်ပိုးစတင်ကူးစက်ခဲ့တဲ့တရုတ်နိုင်ငံမှာတော့နောက်ထပ်ပိုးကူးသူဒီကနေ့6ယောက်ပဲရှိတယ်လို့ကြေညာပါတယ်ရှင်
။အီရန်နိုင်ငံမှာအမေရိကန်နဲ့ပူးပေါင်းတပ်ဖွဲ့တွေခြေစိုက်တဲ့စစ်ကမ်းတစ်ခုတိုက်ခိုက်ခံရပြီး24နာရီကြာမှာပဲအီရန်ပံပိုးနေတဲ့လက်နက်ကိုင်အဖွဲ့ရဲ့လက်နက်တိုက်ကိုအမေရိကန်ကလေကြောင်းကနေတုံ့ပြန်တိုက်ခိုက်ခဲ့ပါတယ်။ဘက်ဒက်မြို့မြောက်ပိုင်းကကမ်ဒါဂျီစစ်တမ်းအပေါ်ဗုဒ္ဓနေကရော့ကတ်ဒုံးနေတဲ့တိုက်ခိုက်မှုအတွင်းအမေရိကန်တပ်ဖွဲ့ဝင်2ယောက်နဲ့ဗြိတိန်တပ်ဖွဲ့ဝင်1ယောက်တိစုံးခဲ့ပြီး14ယောက်ထိခိုက်ဒဏ်ရာရခဲ့တာပါ။ဒါကိုတုံ့ပြန်တဲ့အနေနဲ့ဂျာတော်ရီနေညာပိုင်းကနေဒီနေ့တောက်ကြနေအစောပိုင်းရောက်တဲ့အထိကာတာရီဟက်ဇ်ဘိုလာအဖွဲ့လက်နက်တူလောင်ထားတဲ့နေရာ၅ခုကိုပြစ်မှတ်ထားပြီးတော့အမေရိကန်ကလေကြောင်းကနေတိုက်ခိုက်ခဲ့တာပါ ခမ်ဒါဂျီ6ခန်းကိုတိုက်ခိုက်ရမှာသုံးတဲ့ခတ်ဂျူရှာရော့ကတ်ဒုံးကြီးမျိုးတွေကိုတူလောင်ထားတဲ့နေရာတွေအပေါ်တိုက်ခိုက်ခဲ့တာဖြစ်တယ်လို့ပန်နဂွန်စစ်ဌာနချုပ်ကကြေညာချက်ထုတ်ပြန်ပါတယ်အမေရိကန်6ခန်းတွေကိုတိုက်ခိုက်အမေရိကန်စစ်တီတွေတည်ဆုံနိုင်ရစေခဲ့တဲ့လောက်ရမျိုးလို့ရင်ဒီတိုင်းကြည့်နေမှာမဟုတ်ဘူးလို့ကာကွယ်ရေးဝန်ကြီးမတ်အက်စပါကပြောပါတယ်အမ မေဂန်တို့တိုက်ခိုက်နေခဲ့တဲ့ပြစ်မှတ်နေရာတချို့ကိုကာတာယူဟက်စ်ဘိုလာလက်နက်ကိုင်အဖွဲ့ကလက်နက်တူလောင်ယုံမကဌာနချုပ်တွေဖြစ်လဲအသုံးပြုနေတယ်လို့အီရတ်စစ်တပ်ကပြောပါတယ်အခြေပြုမရှိတဲ့ဆွဆဲမှုတွေအနေနဲ့များတဲ့လုပ်ရတင်လုပ်နေမဲ့အစားသမ္မတထရမ်အနေနဲ့ဒေသတွေမှာအမေရိကန်တပ်တွေရှိနေတာနဲ့ဒီတပ်တွေရဲ့အပြုမှုတွေကိုလည်းကံလည်းသုံးသပ်တယ်ဆိုပြီးတော့အီရန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရအဘတ်မူဆာဗီကကြေညာချက်ထုတ်ပြန်ပြီးတော့တုံ့ပြန်လိုက်ပါတယ်ခင်ဗျာ
အမေရိကန်အနေနဲ့တာလီဘန်အဖွဲ့နဲ့ရရှိထားတဲ့သဘောတူညီချက်ကိုဆွန့်လွတ်ဖို့အသင့်မဖြစ်သေးပေမဲ့ဒီသဘောတူညီမှုဆက်လက်တည်မြဲနိုင်ရေးအတွက်တိတ်တော့အကောင်းမမြင်ဘူးလို့အာဖဂန်နစ္စတန်ကအမေရိကန်တပ်များဆိုင်ရာအကြီးအကဲကပြောကြားလိုက်ပါတယ်။အမေရိကန်နဲ့ရယူထားတဲ့သဘောတူညီချက်တွေကတချို့တစ်ဝက်ကိုပဲတာလီဘန်တွေဘက်ကလိုက်နာတယ်လို့ဗိုလ်ချုပ်ကြီးကင်နက်သ်မက်ကန်ဂျီကလွှတ်တော်အမတ်တွေကိုပြောကြားခဲ့တာပါ။
Attacks continue at an unacceptably high rate across the country. Those attacks, although at a high rate, are not delivered in the city.
Afghanistan နိုင်ငံတော်မှာတိုက်ခိုက်မှုနှုန်းကလက်မခံနိုင်လောက်အောင်မြင့်တက်နေပါတယ်။ပုံများလာနေတဲ့တိုက်ခိုက်မှုတွေကပူးပေါင်းတပ်ဖွဲ့တွေရှိတဲ့နေရာတွေ၊မြို့လယ်နေရာတွေမဟုတ်ပေမဲ့ Afghan တပ်ဖွဲ့ဝင်တွေရဲ့ကင်းစခန်းတွေ၊စစ်စခန်းတွေအပေါ်တိုက်ခိုက်နေတာဖြစ်တယ်လို့အရှေ့လေပိုင်းဆိုင်ရာ American တပ်များရဲ့တပ်မှုကြီးဗိုလ်ချုပ်ကြီး Kenneth McKenzie ကပြောကြားခဲ့တာပါ။တာလီဘန်တို့ဘက်ကအခုလိုတိုက်ခိုက်မှုတွေတိုးမြင့်လုပ်နေတာဟာငြင်းကြေးရရကျင်ပါတယ်လို့ပြောနေတာနဲ့ဆန့်ကျင်နေတယ်လို့လည်းသူကပြောပါတယ်။ဆက်ရှိနှစ်ကြာနေပြီဖြစ်တဲ့အာဖဂန်စစ်ပွဲအဆုံးသတ်ရေးအတွက် February လတုန်းကအမေရိကန်နဲ့တာလီဘန်အဖွဲ့ကြားလက်မှတ်ထိုးထားတဲ့သဘောတူညီချက်အရဆိုရင်တော့14လအတွင်းမှာအမေရိကန်နဲ့နိုင်ငံတကာပူးပေါင်းတပ်တွေအားလုံးအာဖဂန်နစ္စတန်နိုင်ငံထဲကနေရုတ်သိမ်းရမှာဖြစ်ပါတယ်။သဘောတူညီချက်အတိုင်းလက်မှတ်ထိုးပြီးတော့135ရက်အတွင်းအမေရိကန်တပ်ဖွဲ့ဝင် 13,000 ကနေ 6,600 အထိရှော့ချဖို့အတွက်ပထမအထုပ်အမေရိကန်တပ်ဖွဲ့ဝင်တွေအခုသတင်းပတ်မှာစတင်ထွက်ခွာမယ်လို့အမေရိကန်စစ်တပ်တာဝန်ရှိသူတွေကပြောကြားထားပါတယ
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 ကနေ 10:00 အထိလိုင်းဒိုမီတာ 19 kHz 15.53 ညလိုင်းဒိုမီတာ 25 kHz 11.83 ညလိုင်းဒိုမီတာ 32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ 190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျ။
တောက်ချာတိညပိုင်းနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်ဖြစ်တဲ့ COVID-19 ကပ်ရောဂါကာကွယ်ထိန်းချုပ်ကုသရေးအတွက်မြန်မာနိုင်ငံမှာအမျိုးသားအဆင့်ဗဟိုကော်မတီဖွဲ့စည်းလိုက်ပါတယ်။နိုင်ငံတော်အတိုင်ပင်ခံဒေါက်တာဆန်းစုကြည်ဥက္ကဋ္ဌအဖြစ်ဆောင်ရွက်တဲ့ဒီဗဟိုကော်မတီမှာအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးပြည်ထောင်စုဝန်ကြီးကျန်းမာရေးနဲ့အာကစားပြည်ထောင်စုဝန်ကြီးတို့ကအတွင်းရေးမှုတွေအဖြစ်ပါဝင်ပါတယ်။ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနအမြင့်နဲ့အတွင်းဝင်နဲ့ပြည်ထောင်စုအစိုးရရုံးအမြင့်နဲ့အတွင်းဝင်တို့ကလည်းတွဲဖက်အတွင်းရေးမှုတွေအဖြစ်ဆောင်ရွက်ကြမှာဖြစ်ပါတယ်။ COVID-19 ကပ်ရောဂါကာကွယ်ထိန်းချုပ်ကုသရေးအမျိုးသားအဆင့်ဗဟိုကော်မတီမှပြည်ထရေးကာကွယ်ရေးဟိုတယ်ခရီးပို့ဆောင်ဆက်သွယ်ရေးစတဲ့မြန်မာနိုင်ငံမှာရှိတဲ့ဝန်ကြီးဌာနအလုံးနီးပါးရဲ့ဝန်ကြီးတွေကလည်းအဖွဲ့ဝင်တွေအဖြစ်ပါဝင်ကြပါတယ်။COVID-19 အဆုတ်ရောဂါကာကွယ်ထိန်းချုပ်ကုသရေးဆိုင်ရာအရေးပေါ်အစည်းအဝေးကိုမနေ့တုန်းကကျင်းပခဲ့ပြီးတဲ့နောက်အမျိုးသားအဆင့်ဗဟိုကော်မတီကိုဒီကနေ့ဖွဲ့စည်းလိုက်တာဖြစ်ပါတယ်။ COVID-19 ရောဂါဟာလူစုလူဝေးများတဲ့နေရာတွေမှာကူးစက်မှုမြန်ဆန်နိုင်တာကြောင့်တကြံမန်းတပ်တွေနဲ့ရေကစားတာအပါအဝင်လူစုလူဝေးနဲ့ကျင်းပတဲ့အခမ်းအနားတွေပွဲလမ်းသဘင်တွေကိုဒီကနေ့မတ်လ23ရက်နေ့ကစပြီးတော့ဧပြီလ30ရက်နေ့အထိကျင်းပခွင့်မပြုရပ်ဆိုင်းထားတဲ့အကြောင်းနိုင်ငံတော်သမ္မတရုံးကအမိန့်ထုတ်ပြန်ပါတယ်။မတ်လ12ရက်ကြာသပြီးနေ့ည10နာရီအချိန်အထိမြန်မာနိုင်ငံမှာ COVID-19 ရောဂါဖြစ်ပွားသူမရှိသေးဘူးဆိုတာကိုလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီရောဂါနဲ့ပတ်သက်လို့ပြည်သူလူထုအနေနဲ့သတင်းမှားတွေကောလာဟလတွေကိုမယုံကြဘူးနဲ့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကအချိန်နဲ့တပြေးညီထုတ်ပြန်ပေးနေတဲ့သတိပေးနှိုးဆော်ချက်တွေအတိုင်းတိတိကျကျလိုက်နာဆောင်ရွက်ကြဖို့အတွက်သမ္မတရုံးရဲ့ထုတ်ပြန်ချက်မှာတိုက်တွန်းထားပါတယ်
။ကနေဒါဝန်ကြီးချုပ် Justin Trudeau ရဲ့ဇနီးမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရတယ်ဆိုတာကိုစမ်းသပ်တွေ့ရှိပြီးတဲ့နောက်ဝန်ကြီးချုပ် Trudeau ဟာဘယ်သူနဲ့မှမတွေ့ဘဲနှစ်ပတ်ကြာသူ့ဘာသာသူတည်တံ့ခွဲနေတော့မှာဖြစ်ပါတယ်။ဝန်ကြီးချုပ်ကတော့ Sophie Gregory Trudeau ကတော့နေကောင်းတယ်လို့ကနေဒါဝန်ကြီးချုပ်ရုံးရဲ့ကြေညာပေးနေမှာပြောပါတယ်။ဒါပြင်ဝန်ကြီးချုပ် Trudeau ဟာလည်းကျန်းကျန်းမာမာရှိနေပြီးတော့ coronavirus နဲ့သက်ဆိုင်တဲ့ဘာရောဂါလက္ခဏာမှမပြကြောင်းဒါမှလည်းဆရာဝန်တွေရဲ့အကြံပေးချက်အရဝန်ကြီးချုပ်ဟာ14ရက်ကြာဘယ်သူနဲ့မှမတွေ့ဘဲတယောက်တည်းတည်သက်ခွင့်နေတော့မှဖြစ်တယ်ဆိုပြီးတော့ဝန်ကြီးချုပ်ရဲ့ကြေညာချက်မှာပြောထားပါတယ်ကမ္ဘာတော်မှာ coronavirus ကူးစက်ခံရသူအရေးအတွက်ထိုးလာပေမဲ့လည်း virus ကူးစက်ခံရသူတွေကအတော်များများဟာပြန်ပြီးတော့နေကောင်းလာနေတယ်ဆိုပြီးတော့ကမ္ဘာကျန်းမာရေးအဖွဲ့ချုပ် WHO ကတော့ကြေညာထားပါတယ်ခင်ဗျာ
ကိုရိုနာဗိုင်းရပ်စ်မကူးစက်မှုရဲ့ကရက်တံခံနေရတဲ့ဒီဥရောပအစုရှယ်ဈေးကွက်တွေမှာဒီကနေ့ဈေးတွေတက်နေပေမဲ့အရင်ရက်တွေကတချိန်တိုးကျထားတဲ့ဈေးတွေကိုတော့ပြန်မကမိသေးပါဘူး။မကြာမီလုံးကဖွင့်တဲ့ဒီနယူးယောက်မြို့ Wall Street ဈေးကွက်မှာတော့ဈေးတွေ300ခိုင်နှုန်းထက်မနည်းတက်နေပါဗျ။လန်ဒန်၊ဂျာမနီ၊ဖရန်ခ်ဖတ်၊ပြင်သစ်၊ပါရီနဲ့ အီတလီမီလန်နိုကဒီအစုရှယ်ဈေးကွက်တွေမှာလည်းအနည်းဆုံး300ခိုင်နှုန်းဈေးတွေတက်ပါတယ်အမေရိကန်ဗဟိုဘဏ်နဲ့ဂျပန်ဗဟိုဘဏ်တို့ကဘန်ဒါရေးကြားကံမှုတွေလုပ်နေတာနဲ့အတူအခုလိုဈေးတွေပြန်ပြတ်နေတာပါဈေးပိတ်သွားပြီဖြစ်တဲ့အာရှဈေးကွက်တွေကတော့ဈေးအကျတွေနဲ့ပိတ်သွားခဲ့တာပါအမေရိကန်ဝေါ်စထရီးတ်ဈေးကွက်မှာတနေ့တည်းဒေါင်းဂျုန်းစ်အညွန့်ကိန်းဈေးတွေ22ရာခိုင်နှုန်းကျော်ကျဆင်းခဲ့လို့ Black Monday လို့တင်စားပြောနေတဲ့1968ခုနှစ်ထဲကဆိုရင်ကြာသပတေးနေ့တုန်းကအစုရှယ်ဈေးတွေဟာ10ရာခိုင်နှုန်းအထိဈေးကျပြီးတော့အနှိမ်ဆုံးဈေးကိုရောက်ခဲ့တာကြောင့်ဒီကနေ့အာရှဈေးကွက်တွေမှာထိတ်လန့်ပြီးတော့အစုရှယ်တွေကိုထုတ်ရောင်းကြတာဖြစ်ပါတယ်။ဂျပန်မှာဆိုရင်နီကေးအညွန့်ကိန်းဈေးဟာတစ်ချိန်မှာ10ရာခိုင်နှုန်းအကျော်အထိကျခဲ့လို့အယောင်းဝယ်တွေခေတ္တရပ်ခဲ့ရပါတယ်။
ကမ္ဘာပေါ်မှာဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါကြောင့်နိုင်ငံတကာကအားကစားပြိုင်ပွဲတွေကိုခရရက်ခိုင်မှုတွေရှိလာနေပြီးတော့အင်္ဂလန်ပရီးမီးယားလိဂ်နဲ့ဥရောပချန်ပီယံစ်လိဂ်အပါအဝင်ပြိုင်ပွဲတွေတော်များများလည်းရပ်ဆိုင်းတာတွေဖြစ်တာတွေရှိလာနေပါတယ်။အင်္ဂလန်ပရီးမီးယားလိဂ်မှာတော့အာဆနယ်လိပ်ပြမိုက်ကယ်အတက်တာနဲ့ချဲလ်ဆီကစားသမားဟတ်ဆန်အိုဒွိုက်တို့မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရပြီးတဲ့နောက်မှာအရေးပေါ်စီဝတ်ရက်ကိုဒီနေ့ကျင်းပခဲ့ပြီးတော့ပရီးမီးယားလိဂ်ဘောလုံးပွဲတွေကိုလာမယ့်ဧပြီလ4ရက်နေ့ထိရွှေ့ဆိုင်းလိုက်တယ်လို့ပရီးမီးယားလိဂ်ကသူတို့ရဲ့အင်တာနက်စာမျက်နှာကနေကြေညာလိုက်ပါတယ်။စက်တဲမှာပဲအမီဖော်လိုတဲ့ဒီလက်စတာကစားသမား3ဦးမှာလည်း COVID-19 ရောဂါလက္ခဏာတွေ့လာနေရတဲ့ကြောင့်သူတို့ဘာသာသူတို့တီးတန့်ခွဲနေနေရဆိုပြီးတော့ Leicester နီးပြ Brandon Rodgers ကပြောပါတယ်။လာမယ့်တရင်မမှာကစားဖို့ရှိတဲ့ Manchester City နဲ့ Real Madrid ပွဲပါဝင်ဒုတိယဥရောပ Champions League ဒုတိယဆင့်ရှုံးထွက်ပွဲတွေနဲ့ Europa League ပွဲစဉ်တွေကိုရွှေ့ဆိုင်းလိုက်တယ်ဆိုပြီးတော့လည်း Europe ဥရောပဘောလုံးဖွဲ့ချုပ် UEFA ကဒီကနေ့မှာပဲကြေညာလိုက်ပါတယ်ခင်ဗျာ
တောက်ကြမ်းများအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုမဆုမျက်မွန်နဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုအရင်ဆုံးတောက်ကြမ်းများရဲ့ထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါတယ်ကိုရိုနာဗိုင်းရပ်စ်အရေးရင်ဆိုင်လှုပ်ဆောင်နေချိန်မှာကုန်ပစ္စည်းတွေကိုဈေးကစားတာနဲ့မမှန်သတင်းဖြန့်တာတွေကိုပြင်းပြင်းထန်ထန်အရေးယူမယ်လို့အစိုးရကပြောဆိုလိုက်ပါတယ်အစိုးရအနေနဲ့စနစ်တကျစီမံဆောင်ရွက်နေတဲ့အတွက်လူမှုအနေနဲ့အစိုးရမလွန်ဖို့ကိုလည်းပန်ကြားပါတယ် COVID-19 ရောဂါနဲ့ပတ်သက်လို့အစိုးရဘက်ကအာမခံချက်ပြောဆိုချက်တွေလှုပ်ဆောင်ထားတာရဲ့အကြောင်း VOA သတင်းတော့မတ်မီခစူးစီးတင်ပြထားပါတယ်
ကိုရိုနာဗိုင်းရပ်စ်ပိုးပြန့်နှံ့ကူးစက်မှုမရှိအောင်အစိုးရအနေနဲ့ကာကွယ်ထိန်းချုပ်နေသလိုတခြားဆိုးကျိုးတွေမရှိဖို့ပါကြိုတင်ပြင်ဆင်နေရမို့ပြည်သူတွေအနေနဲ့အစိုးရိမ်မလွန်ကြဖို့နဲ့တတိနဲ့ရှင်နေထိုင်ဖို့သမရယုံပြောခွင့်ရဦးစောထေကတိုက်တွန်းပြောဆိုသွားသလိုလိုအပ်တဲ့ကုန်ပစ္စည်းတွေကိုဈေးကစားသူတွေနဲ့မှန်မှန်သတင်းဖြန့်သူတွေကိုလည်းပြင်းပြင်းထန်ထန်အေးယူမယ်လို့ဒီကနေ့နေပြည်တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဦးစောထေကတတိပေးပြောဆိုသွားခဲ့ပါတယ
်ဈေးကစားတဲ့အကျိုးမြတ်စာတဲ့လုပ်ငန်းရှင်တွေဆောင်ချတဲ့လူတွေကိုလည်းကျွန်တော်တို့အခုခရီးတိုင်းသတိပေးပါတယ်ကျွန်တော်တို့ထိထိရောက်အရေးယူမှာဖြစ်ပါတယ်နောက်ချက်ကတော့သတင်းမားတွေပေါ့နော်အခု Facebook မှာ Social Media မှာမဟုတ်မမှန်သတင်းတွေဟိုဖြန့်ဖြူးနေတဲ့လူတွေပေါ့နော်ပြည်သူလူထုကြားမှာထိတ်တလန့်ဖြစ်အောင်လုပ်နေတဲ့လူတွေကျွန်တော်တို့သိရရင်ဖော်ထုတ်လို့ရရင်ဥပဒေနဲ့ညီကျွန်တော်တို့ပြင်းပြင်းထန်ထန်ရေးယူသွားမှာဖြစ်ကြောင်းသတိပေးပြောကြားလိုပါတယ်ဒါနဲ့ပတ်သက်လို့လည်းကျွန်တော်တို့တချို့ website တွေသတင်းမားwebsite တွေရှိပါတယ်အဲ website တွေကနေမှ social media မှာ link လုပ်ပြီးတော့တင်တဲ့ဟာတွေရှိတယ်ဒီဟာတွေလည်းကျွန်တော်တို့စင်စရာနဲ့တကွပို့ဆက်ဝန်ကြီးဌာနကနေပြီးတော့တာဝန်ယူပြီးတော့ပိတ်သိမ်းဖို့ကျွန်တော်တို့ညွှန်ကြားထားပြီးဖြစ်ပါတယ် service provider တွေပေါ့နော်ပို့ဆက်ဝန်ကြီးဌာနကနေပြီးတော့သက်ဆိုင်ရာ internet telephone ပေါ့နော် telecom ဒီ service provider တွေကိုညွှန်ကြားချက်ထုတ်ပြီးတော့ကျွန်တော်တို့ဒီဟာတွေကိုပိတ်သိမ်းမှာဖြစ်ပါတယ်
ကုန်စည်နှုန်းကြီးမြင့်တာတွေမရှိအောင်စားနေရိတ်ခါပြက်လက်မှုမရှိအောင်အစိုးရအနေနဲ့စီမံချက်ချစီစဉ်ဆောင်ရွက်နေတယ်လို့လည်းဦးစောထေကပြောပါတယ်
။နောက်နိုင်ငံတော်ပိုင်းအနေနဲ့အရန်ဆန်ပေါ့အရန်ဆန်နေနေလဲကျွန်တော်တို့ကြိတ်ခွဲနေတာတွေဟိုဝယ်စုဆောင်ထားပြီးတန်ချိန်တပေါင်းခွဲလောလောဆယ်ရှိပါတယ်။ပြီးတော့နိုင်ငံတော်ပိုင်းမှာရှိတဲ့အရန်ဆန်ရေလုပ်ငန်းရှင်တွေလက်ထက်မှာရှိတဲ့ဆန်ပေါ့နော်သူတို့စီမှာရှိတဲ့ဆန်အဲ့ဒီပမာဏအနေနဲ့ကျွန်တော်တို့နိုင်ငံလုံးရဲ့စားသုံးမှုကိုတွက်ချက်ပြီးလိုအပ်တဲ့အစီအမံတွေကျွန်တော်တို့ဆက်ဆောင်ရွက်သွားမှာဖြစ်ပါတယ်။လိုအပ်တဲ့အစီအမံဆိုတာကတော့ဒီကြားကာလမှာဒီ COVID-19 ကဘယ်လောက်ထိကြောင်းမယ်မသိတဲ့အတွက်ရေရှည်အတွက်ကျွန်တော်တို့တွက်မှာတွက်ပါမယ်။တွက်ပြီးရင်လိုရရင်လိုအပ်တယ်လို့ပေါ့နော်။ဆန်တစ်ပါး export လုပ်တာတွေလည်းကျွန်တော်ကတ်တက်တင်ကတ်တက်မှာဖြစ်ပါတယ်။ဒီတွင်းမှာလုံလောက်ရှိတဲ့အပြင်ကျွန်တော်ပို့ရှန်တယ
်။လက်တလုံးမှာတော့မြန်မာနိုင်ငံမှာဒီယောဂါပိုးကူးစက်ထားတယ်လို့စံသက်အတည်ပြုထားတဲ့လူနာတယောက်မှမရှိသေးပါဘူး။virus နဲ့ပတ်သက်တဲ့အခြေအနေအရရက်ကိုအစိုးရဘက်ကတည်င်းအတိအကျထုတ်ပြန်နေသလိုထိန်ချန်ဖုံးကွယ်ထားတာမရှိဘူးလို့လည်းဥစောထေကအခိုင်အမာပြောဆိုလိုက်ပါတယ
်။နော်အစိုးရအနေနဲ့ဖုံးထားတာမရှိဘူးဖုံးစရာလည်းအကြောင်းမရှိဘူး။ဒီလိုကိစ္စမျိုးကဖုံးလို့ရတဲ့ကိစ္စလည်းမဟုတ်ဘူး။ဒုတိယအချက်အနေနဲ့ဒီနေ့ခေတ်လို social media တွေပေါ့နော် အရန်ဟိုမြန်ဆန်နေတဲ့သတင်းချက်လက်ခက်မှာတော့ဘလို့မဖုံးလို့မရဘူးကျွန်တော်တို့တကယ်မရှိဘူးအခုချိန်ထိပေါ့နော်အခုချိန်ထိမြန်မာနိုင်ငံမှာကူးစက်သူတယောက်မှမရှိဘူ
းကိုဗစ် -19 ကြောင့်ဖြစ်တဲ့အဆုတ်ရောင်ရောဂါကာကွယ်ထိန်းချုပ်ကုသရေးဆိုင်ရာအရေးပေါ်အစည်းအဝေးတစ်ရက်ကိုပြီးခဲ့တဲ့ကြာတာရင်းကနေပြည်တော်မှာဒေါက်တာဆန်းစုကြည်ကိုရိုင်ဦးစီးကျင်းပခဲ့ပြီးတဲ့နောက်တနေ့မှာပဲအစိုးရဘက်ကသတင်းစာရှင်းလင်းပွဲလုပ်ပြီးဂရုကိုအာမခံပြောဆိုတာသမရယုံကချိန်ညာချက်ထုတ်ပြန်တာတွေကိုဇက်တိုက်ဆိုသလိုလှုပ်လာခဲ့တာပါဒီကနေ့ရက်စွဲနဲ့ထုတ်ပြန်ချက်တွေထဲမှာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဦးဆောင်ပြီးပြည်အောင်စုဝန်ကြီးအများပြပါဝင်တဲ့ COVID-19 ကာကွယ်ထိန်းချုပ်ကုသရေးအမျိုးသားအစ်စ်ဗဟိုကော်မတီဖွဲ့စည်းတာလူစုလူဝေးအခမ်းအနားတွေတကြံပွဲအတွက်မန္တလေးဆောက်ကျင်းပတာတွေအပါအဝင်ပွဲလန်းသဘင်တွေမလုပ်ဖို့ပန်ကြားတာရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံသားစီးပွားဆက်သွယ်ရေးပြည်အောင်စုဝန်ကြီးဆောင်တဲ့စီးပွားရေးတက်ရောက်မှုတွေအပေါ်ကုစားရေးလုပ်ငန်းကော်မတီတွေဖွဲ့စည်းတာတွေပါဝင်ပါတယ်ရှင်
မမေခါသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဒီ COVID-19 ရောဂါကူးစက်မှုတွေကြောင့်မို့လို့ခရက်အနေနဲ့ဒီစက်ရုံတွေပိတ်ပြီးအလုပ်သမားတွေထိခိုက်ရတဲ့အခြေအနေကိုတစ်ဆက်တည်းတင်ပြပေးချင်ပါတယ်မြန်မာနိုင်ငံတွင်းကအထည်စက်ရုံတွေထဲမှာတော့ပိတ်သိမ်းတာတွေလှုပ်သားလျှော့ချတာတွေကြောင့်အထည်ချုပ်လှုပ်သား8000ကျော်လောက်အလုပ်လက်မဲ့ဖြစ်သွားပါတယ်နောက်ထပ်ပိတ်သိမ်းမဲ့စက်ရုံတွေကလည်းရှိနေတာကြောင့်အလုပ်သမားတွေအနေနဲ့ဥပဒေအတိုင်းအကျိုးခံစား권ရဖို့ညှိနှိုင်းနေတယ်လို့အလုပ်သမားရေးရာပြည်ထောင်စုဝန်ကြီးကပြောပါတယ်ဒီကိုရိုနာဗိုင်းရပ်စ်ရဲ့တပ်ရက်မှုကြောင့်အခုလိုမျိုးဖြစ်လာတဲ့အခြေအနေတွေကိုတော့ VOA သတင်းတော့ကိုဇော်ထက်အစူးစီးတင်ပြထားပါတယ်
ကိုရိုနာဗိုင်းရပ်စ် COVID-19 တကမ္ဘာလုံးမှာကူးစက်ပြန့်နှံ့နေရတဲ့မြောက်တရုတ်ကုန်ကျန်းနဲ့လေပတ်နေရဲ့ပြည်တွင်းအထည်ချုပ်လုပ်ငန်းတွေအတွက်ကုန်ကျန်းခတ်ခဲလာပြီးတချို့စိတ်ယုံတွေကတော့ပိတ်သိမ်းသွားပါတယ်။ထပ်ပြီးပိတ်သိမ်းတာတွေရှိနေတဲ့အတွက်အလုပ်သမားတွေညံ့တာမှုမရှိအောင်နီးလန်းရှာနေကြောင်းအလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်အောင်စုဝန်ကြီးဦးသိန်းစွေကနေပြည်တော်မှာမတ်လ13ရက်တောက်ကြနေ့ကပြောသွားပါတယ်
။ဟိုပိတ်ဖို့စီစဉ်နေဆိုတဲ့စိတ်ယုံ20လောက်ရှိတယ်လို့ ongoing process ပေါ့ရှိတည်ပါတယ်အဲ့ဒါကိုလည်းပဲအလုပ်လုပ်လို့ညီဆက်ပြီးတော့မှဘယ်ဘာကြောင့်ပိတ်တာလဲဘယ်ချိန်မှာပိတ်မှာလဲနောက်တော့မှဥပဒေနဲ့ညီအကျိုးခံစားဝင်နေလို့တော်ရည်အတွက်ဘယ်လိုလုပ်မလဲဆိုတာကိုသက်ဆိုင်ရာဌာနကတာဝန်ရှိတဲ့လူတွေညှိနှိုင်းနေမှာဒါကိုလည်းပဲထုတ်ပြန်သွားမှာဖြစ်ပါတယ
် COVID-19 ရဲ့တက်ရောက်မှုကြောင့်ကုန်ပစ္စည်းအမှားမလာတော့တာကုန်ကျန်းပြက်လက်တာလုပ်ငန်းလည်ပတ်နေရဲ့မြေကိုဆက်ပြီးမငှားတော့တာစသဖြင့်အခြေအနေမျိုးမျိုးရှိနေတာပါရန်ကုန်နဲ့ပဲခူးနှစ်ခုပေါင်းမှာယာယီပိတ်သိမ်းလိုက်တဲ့စက်ရုံက6ရုံအပြီးပိတ်သိမ်းလိုက်တဲ့စက်ရုံက9ရုံလုံသားအင်အားလျှော့လိုက်တဲ့စက်ရုံက3ရုံရှိပြီးလုံသား8000ကျော်လောက်အလုဆုံးရှုံးခဲ့ကြောင်းမြန်မာနိုင်ငံစက်မှုလက်မှုနဲ့ဝန်ဆောင်မှုလုပ်ငန်းပေါင်းစုံအလုသမားသမဂ္ဂများအဖွဲ့ချုပ်အထွေထွေအတွင်းရမှုဦးတပ်နှင်းအောင်က VOA ကိုပြောပါတယ်အလုရှင်အလုသမားပြဿနာကိုကုန်ကျန်းပြတ်လက်တဲ့ဆိုရဲ့အကြောင်းရှာပြီးပိတ်တယ်ဆိုရင်အစိုးရအနေနဲ့စနစ်တကျစီစဉ်သင့်ကြောင်းဒါတွေကိုလည်းမကြခင်လုပ်ဖို့ရှိရဲ့အလုရှင်အလုသမားအစိုးရသုံးပွင့်ဆိုင်အစည်းအဝေးမှာစဉ်းစားသင့်ကြောင်းသူကပြောပါတယ်ဒီက
ကျွန်တော်တို့ကဒီသုံးပွင့်ဆိုင်မှာပေါ့နော်အဲဒီဆက်ရည်တွေပိတ်ကြတာစနစ်တကျပိတ်ဖို့လို့ပေါ့နော်နောက်တစ်ခုကကြတော့ဒီအလုရှင်တွေရဲ့အဖက်ကျဲနေတာပေါ့ဒီနောက်ဒီအလုသမားတွေနေတဲ့ဒီဆန္ဒပြတဲ့နောက်တာကိုဒီချိန်မှာမလုပ်ဖို့လို့ပါလို့တော့ဆောရပိုင်ကောင်းသွားလို့ရှိတယ်
စမှုဆောင်လုပ်သားတွေဟာအ ਨੇ ဆုံးလောကလာစာတုံ့ပြန်တတ်မှတ်ပေးဖို့အစိုးရအလို့ရှင်နဲ့ညှိနှိုင်းတာတွေလုပ်နေချိန်မှာပဲအခုလိုအခြေအနေတွေကြောင့်ပိုပြီးခက်ခဲလာပါတယ်။ဒီရပိုင်းအတွင်းပိတ်သိမ်းသွားတဲ့စေယုံတွေကအလို့သမားတွေဟာတခြားအလို့တွေကိုပြောင်းရွှေ့နိုင်ဖို့ကြိုးစားနေကြပေမယ့်အလို့လက်မဲ့ဖြစ်သွားသူတွေအားလုံးအလို့ပြန်ရမယ်အလားလာကတော့မရေရာလှပါဘူး။
ဒါကတော့ကိုရိုနာဗိုင်းရပ်စ်ရဲ့တက်ရောက်မှုကြောင့်အခုလိုမျိုးဒီမြန်မာအလုပ်သမားတွေထိခိုက်နေရတဲ့အခြေအနေကိုဇော်ထက်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တစ်ဆက်တည်းပါပဲဒီ COVID-19 ရောဂါကူးစက်ခံရမှာကိုဆိုရင်လို့ဗုဒ္ဓဘာသာမှာရောက်နေကြတဲ့ဖျားဘူးမြန်မာတွေကိုပြန်ပြီးတော့ခေါ်ဖို့စီစဉ်နေတဲ့အကြောင်းကိုတင်ပြပေးချင်ပါတယ်။ဗုဒ္ဓဘာသာမှာရောက်နေတဲ့မြန်မာနိုင်ငံသား2000ကျော်ကိုမတ်လ22ရက်နေ့မှာအားလုံးပြန်ခေါ်มาဖြစ်တယ်လို့ဗုဒ္ဓဘာသာဖျားဖူးကော်မတီဥက္ကဋ္ဌဥမောင်မြင့်က VOA ကိုပြောပါရယ်ကမ္ဘာနိုင်ငံအသီးသီးကဗုဒ္ဓဘာသာဖျားဖူးခီးသွားတွေကိုမတ်လ23ရက်နေ့ကနေဧပြီလ15ရက်နေ့အထိပိတ်ပင်လိုက်တဲ့အကြောင်းအိန္ဒိယအစိုးရကနေကြေညာလိုက်ပြီးတဲ့နောက်မှာအခုလိုပြန်ခေါ်ဖို့စီစဉ်ထားတာဖြစ်ပါတယ်အသေးစိတ်ကိုတော့ VOA မြန်မာပိုင်းသတင်းတောက်မအိမ်တန်နာထွန်းကသတင်းပေးပို့ထားပါတယ်
ကိုရိုနာဗိုင်းရပ်စ်ကိုတားဆီးဖို့အတွက်ကမ္ဘာနိုင်ငံအသီးသီးကခရီးသွားတွေကိုမတ်လ23ရက်နေ့ကနေဧပြီ15ရက်နေ့အထိအိန္ဒိယကနိုင်ငံတွင်းဝင်ရောက်ခွင့်ကိုပိတ်ပင်ထားတာကြောင့်မြန်မာနိုင်ငံကနေဗုဒ္ဓဂါယာကိုဖျားဖို့ရောက်နေကြတဲ့မြန်မာတွေကိုပြန်ခေါ်နိုင်ဖို့အိန္ဒိယတန်ယုံနဲ့ဆွေးနွေးပြီးလှုပ်ဆောင်နေပြီဖြစ်တယ်လို့ဗုဒ္ဓဂါယာဖျားဖို့လုပ်ငန်းကော်မတီဥက္ကဋ္ဌဦးမောင်မြင့်ကပြောပါတယ
်သူတို့နေမြန်နေအသီးသီးတွေနဲ့အားလုံး22ရက်နေ့နောက်ဆုံးထားပြီးအပြီးပြန်ခေါ်တော့မယ်အားလုံးစိတ်ဖြစ်ပါတယ်panic ဖြစ်ကြပါနဲ့ဟိုဗမာပြည်မှာ panic အရန်ဖြစ်နေကြတယ်အဲ့တော့ဒါကိုကျွန်တော်ထည့်ပြောချင်ပါတယ
်ဗုဒ္ဓဂါယာကို ရန်ပြည်မြန်မာနိုင်ငံသားအရေးအတွက်2500ကျော်ရှိပြီးကုမ္ပဏီတွေရဲ့အစီအစဉ်သွားကြတာဖြစ်တဲ့အတွက်သက်ဆိုင်ရာကုမ္ပဏီတွေကအထုတ်လိုက်ပြန်ခေါ်ဖို့စီစဉ်နေတာပါ။ဒါကြောင့်မြန်မာနိုင်ငံမှာကြန့်ရှိနေခဲ့ကြတဲ့မိသားစုဝင်တွေအနေနဲ့လည်းအရန်စိတ်မပူကြဖို့ဦးမောင်မြင့်ကပြောပါရယ်။ဖျားဖို့ခရီးသွားတွေကိုပြန်ခေါ်နိုင်ဖို့ဗုဒ္ဓဂါယဖျားဖို့လုပ်ငန်းကော်မတီကစီစဉ်ဆွေးနွေးနေတာတွေကိုလည်းဦးမောင်မြင့်ကအခုလိုပြောပြပါရယ်။အဲ့ဒီ
အိန္ဒိယ airline တွေဟော air india တို့ indigo တို့ ਨੇ ပြန်လို့ရပါတယ်ဆိုတဲ့အကြောင်းဝင်လို့သာမရတော့တာပြန်လို့ရတယ်ဆိုတဲ့အကြောင်းဘုဘမှာရောက်နေတဲ့ဗမာကြီးတွေဆိုတော့စိတ်မပူပါနဲ့ဆိုတဲ့အကြောင်းကိုကျွန်တော်တို့ပြောလိုက်တယ်ပြောလိုက်တော့မှကျွန်တော်တို့ကခုနပြောတဲ့တန်တဲ့အလုပ်တွေအနေနဲ့ဒီဘက်မှာရှိတဲ့ charter flight company တွေနဲ့ဒီနေ့နှစ်နာရီမှာကျွန်တော်တို့စီဝေးအားလုံးကျန်းမာရေးလုပ်ပြီးတော့သူတို့ရဲ့စနစ်တကျလှုပ်ထားတဲ့လှုပ်ဆောင်ချက်တွေအကုန်လုံးကိုကျွန်တော်ချိန်ညားချက်နှစ်ဆိုပြီးထုတ်ပြန်လိုက်တာဖြစ်ပါတယ
်ဗုဒ္ဓဂါယာကိုခရီးသည်ပို့ဆောင်ပေးနေတဲ့ကုမ္ပဏီတွေကနေလက်မှတ်ဝယ်ယူထားကြတဲ့ခရီးသည်တွေကိုမိမိတို့လိုက်ပါရမယ့်နေရက်နဲ့လေချောင်းတို့ကိုစနစ်တကျသတင်းပို့ထားပြီးဖြစ်တယ်လို့ထွက်ခွာမဲ့နေရက်နဲ့အချိန်တို့ကိုအကြောင်းကြောင့်မသိရှိရသေးရင်လည်းအယောင်ကိုယ်စားလှယ်တွေနဲ့လုပ်ငန်းကော်မတီတို့စီဆက်သွယ်စုံစမ်းနိုင်တယ်လို့ထုတ်ပြန်ချက်မှာပါရှိပါတယ်ဖေဖော်ဝါရီ19ရက်နေ့ကအိန္ဒိယနိုင်ငံဘီဟာပြည်နယ်ဂါယာပြည်ပြည်ဆိုင်ရာလေဆိပ်မှာမြန်မာနိုင်ငံသားတဦးကိုကိုဗစ် -19 ရောဂါသံသယလက္ခဏာတွေနဲ့တွေ့ရှိခဲ့တယ်လို့အိန္ဒိယသတင်းတွေကဖော်ပြခဲ့ပါတယ်ဒါပေမဲ့စစ်ဆေးပြီးတဲ့နောက်ရောဂါမရှိတဲ့အတွက် February 22ရက်နေ့မှာဆေးရုံကဆင်းခွင့်ပြုခဲ့ပါတယ်။အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်မက်လ12ရက်နေ့မှာပထမဆုံးသေသူတဦးရှိခဲ့ပြီးရောဂါပိုးကူးစက်ထားသူ80ကျော်ရှိတဲ့အကြောင်းအိန္ဒိယကျန်းမာရေးဌာနကထုတ်ပြန်ထားပါတယ်ရှင်။
VOA မြန်မာပိုင်းသတင်းတော့မအိမ်တန်တာထွန်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ COVID-19 ရောဂါကူးစက်မှုဆိုင်ရာသတင်းလွှာတွေသတင်းပေးပို့ချက်တွေအပြီးမှာတော့မြန်မာနိုင်ငံတွေကရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ဘက်မှာရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA နဲ့အစိုးရစစ်တပ်တို့ကြားတိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေတွေနဲ့အရက်သားထိခိုက်သေးဆုံးမှုတွေဖြစ်နေတဲ့အကြောင်းသတင်းလွှာတွေကိုတင်ဆက်ပေးချင်ပါတယ်။ရခိုင်ပြည်နယ်မြောက်ဦးနဲ့ကြောက်တော်မြို့နယ်တွေဘက်မှာတော့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA နဲ့တပ်မတော်တို့ကြားတောက်ကြနေကထိတ်တိုက်တိုက်ပွဲတွေဖြစ်တာမရှိပဲမနက်ပိုင်းမှာတော့ပစ်ခတ်မှုတွေကြောင့်အရက်သား3ထပ်မင်းနဲ့တေဆုံးပြီး30နီးပါးဒဏ်ရာရခဲ့တယ်ဆိုတာကိုဒေသခံတွေကဆက်သွယ်မေးမြန်းချက်တွေအရာသိရပါတယ်အသေးစိတ်ကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုတက်နိုင်ကဆက်ပြီးပြောပြပေးပါရှင
်ခိုင်မြောက်ပိုင်းကမြောက်မြို့နယ်တင်ညိုစစ်ဆောင်စခန်းအတွင်းကိုတောက်ကြနေမနက်ပိုင်းကလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်တာကြောင့်စစ်ဆောင်12ဦးဒဏ်ရာရရှိခဲ့တယ်လို့တင်ညိုစစ်ဆောင်စခန်းတာဝန်ခံတဦးကပြောပါတယ်
မနက်ကောင်ကတော့ဆွေးလောက်ကဖြစ်တာလေအချောင်းမင်းပတ်သက်ဟိုဆက်ပြီးဆက်ပြီးဆောင်ကျွန်တော်ဆက်ပြီးဆောင်တန်းတဲ့ကိုတစ်ခါတည်း15မိနစ်လောက်တန်းပြီးကိုရေးခဲ့တာအနာကြီးလင်းငင်းလင်းနှငယ်အပေါင်းပြစ်တာအစီခွန်မကဟိုတက်မ66လို့ပါတယ်ဒဏ်ရာရတဲ့သူတွေကတော့12ယောက်ပဲခင်ဗျာ4ယောက်စွန့်ရတဲ့ဆီမှာရှိတာလက်ရှိဒဏ်ရာရတဲ့သူတွေကတော့ကျွန်တော်ဟိုမြောက်ဦးစီးရင်ကိုပို့ဆောင်ကြတယ်တင်ညိုစီးရင်ဝန်ကျင်ထဲမှာတင်ညိုဟိုလူနာစောင့်နေတဲ့မိမကြီးတယောက်ကိုပြေလို့ဟိုတခါတည်းစီးုံထဲကိုပြစ်တာတို့ level ကိုပြီးသွားတယ်သူကတော့အစွန်ရအောင်လို့လားဇနီးမှာသူကတော့အဓိကအစွန်ရအောင်ပါလို့
နေ့လေပိုင်းမှာလဲကြောက်တော်မျိုးနဲ့တင်ကတာစီကြည့်အောင်မှာပြစ်ခတ်တာကြောင့်ဒေသခံ3ဦးသေဆုံးပြီး4ဦးဒဏ်ရာရရှိခဲ့တယ်လို့နေအိမ်တွေလည်းမီးလောင်နေတယ်လို့တာစီဒေသခံ2ဦးကပြောပါတယ
်အခုတာစီကြည့်အောင်မှာပေတဲ့လူက3ယောက်ပဲမင်းကလေး1ယောက်ယောက်ကျန်1ယောက်ဒေရာတွေကသနဲ့နေရာရတဲ့လူက1ယောက်အဲထူးတို့သနဲ့ပုံနဲ့ထူးတဲ့ခဲရက3ယောက်သူကမှပေတဲ့လူက3ယောက်ဒေရာတဲ့လူက4ယောက်
မြောက်မြို့နယ်ရန်ကုန်စစ်တွေကားလမ်းမှာရှိတဲ့တရက်တပင်ကျေးရွာနဲ့အနီးနားကကျေးရွာတွေမှာလည်းမနက်ပိုင်းကပြစ်ခတ်မှုတွေတင်ဒေသခံ9ဦးတန်းရရှိခဲ့တယ်လို့တရက်တပင်ကျေးရွာသားတဦးကပြောပါတယ
်။မနက်9နာရီပုံမှန်ညလောက်ရှိနေပြစ်ခတ်တန်းကြားတယ်ပြစ်ခတ်တန်းကြားတော့ကျွန်တော်အခုဟိုအပေါ်ထဲမှာအိုက်တဲ့ကနေအောက်အင်အောက်ကကိုဆင်းပြလာတယ်။အင်အောက်ကဆင်းပြလာတော့ကြီးလိုက်တဲ့ခါကျတော့သားရေထဲဖြစ်လာတယ်။ရေထဲဖြစ်လာပြီးတော့ရန်တန်းကနေဟိုကျွန်တော်တို့ကတော့ဗာမသိညာလေသူတို့ကတော့ပြစ်ခတ်သွားတာပဲပေါ့။တိုက်ပွဲတွေပါတယ်ဖြစ်လာတယ်မရှိပါဘူးကျွန်တော်တို့ရွာထဲမှာတော့အဲတန်ရတာကတော့ကျွန်တော်တို့ရွာမှာအဲ၃ယောက်ပါကျွန်တော်တို့ရွာကနောက်ရွာဆိုတာကတော့ကိုဟာလေဒီမဟာမုန်းကြီးမှာတယောက်ရတယ်ခြေတလုံးမှာချက်ထီလို့ပြောတယ်ပြီးလို့ရှိရင်တောင်ဦးရွာမှာတယောက်ရတယ်ကိုကျွန်တော်လည်းမင်းတော်တော့အဲ့ဒါပဲ
ညအုပ်မြို့နယ်တွင်ကပေါင်းတုပ်ကြီးရွာမှာလေမနေ့ပိုင်းကပြစ်ခတ်မှုတွေမှာပေါင်းတုပ်ဒေသခံ၉ဦးတန်ရပြီး၄ဦးကစိုးရင်ရတယ်လို့ပေါင်းတုပ်ကြီးရွာနီးတန်ရှင်ပင်ကြီးရွာသားတူဦးကပြောပါတယ
်တပ်မတော်ကအဲ့လိုမျိုးလာတဲ့အခါမှာဟိုလန်နဲ့ငယ်တွေနဲ့ဟိုပြစ်ခတ်ခဲ့တာလို့ပြောတယ်အဲ့ဒီအသေးပြောတော့မရှိဘူးမွတ်စလင်၉ဦးကတော့တင်ရရကြတယ်အမျိုးသမီးက၅ယောက်အမျိုးသား၄ယောက်၄ယောက်ကတော့နည်းနည်းတင်ရနည်းနည်းပြင်းတယ်ဒါပေမဲ့အသေးအမည်စွန့်ရတဲ့နေတော့မဟုတ်ဘူ
းဒီပြစ်ခတ်မှုတွေဟာတပ်မတော်လက်ချက်လို့ရခိုင်တပ်တော်အေဖက်ကဆွဆွေးပြောဆိုပါတယ်ဒါနဲ့ပတ်သက်ပြီးတပ်မတော်ရဲ့တုံ့ပြန်ချက်ကိုသိရဖို့တာဝန်ရှိသူတွေကိုဘူရော်ရေကအချင်းချင်းဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုသူမရှိခဲ့ပါဘူး
ဒါကတော့ရခိုင်ပြည်နယ်ဘက်ကစစ်ရေးအခြေအနေကို VOA သတင်းတော်ကိုတက်နိုင်ကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်တဆက်သေးပါပဲဒီရခိုင်တပ် AA နဲ့အစိုးရစစ်တပ်တို့ကြားစစ်ပွဲတွေကြောင့်ထိခိုက်နိုင်နေရတဲ့ချင်းပြည်နယ်ဘက်ကလူလူရဲ့အခြေအနေကိုလည်းတင်ပြပေးခြင်းပါတယ်စစ်ရေးပြပခတွေနဲ့ရင်ဆိုင်နေရတဲ့ချင်းပြည်နယ်ပလဝမြို့မှာတော့ဆန်အပါဝင်စားနဲ့ရိတ်ခါတွေပြက်လက်နေပြီးဒေသခံလူလူအငတ်ဘေးနဲ့ရင်ဆိုင်နေရပါပြီဒီလိုအခြေအနေကိုဖြေရှင်းပေးဖို့တမတော်ကာကွယ်ရေးဦးစီးချုပ်ကိုရောဒေသခံအာဏာပိုင်တွေကိုပါအကူအညီတောင်းထားပေမဲ့လက်ရှိအချိန်ထိတော့ဘာအကူအညီမှမရသေးပါဘူးဒီကြားထဲမှာမှညမထွက်ရအမိန့်ကိုအခွင့်ကောင်းယူပြီးတော့ဖောက်ထွင်းခိုးယူမှုတွေကျူးလွန်မှုတွေကလည်းပိုပြီးတော့များလာနေပါတယ်အခြေအနေတွေကိုစူးစီးပြီးတော့ VOA သတင်းတောက်နိုင်ကုန်းအိမ်ကသတင်းပေးပို့ထားပါတယ်
ပလဝမြို့ကအလွှာတီးတီးနဲ့ဖွဲ့စည်းထားတဲ့စန္နရိတ်ခါတည်ယူရေးကော်မတီကစန်စန္နရိတ်ခါတည်ယူနိုင်ရေးအတွက်မြို့နယ်အုပ်ချုပ်ရေးမှူးစီမလ12ရက်နေ့ကတင်ပြခဲ့တယ်လို့ဥက္ကဋ္ဌဦးစိန်ထွန်းလှကပြောပါတယ
်။မနေ့ကကျွန်တော်တို့မြို့နယ်အုပ်ချုပ်ရေးမှူးစီမှာတွေ့ပါတယ်။ကျွန်တော်တို့ကော်မတီဝင်လေးယောက်ကတွေ့ပါတယ်။တွေ့တဲ့အခါလက်ရှိအခြေအနေကမြကန်ပြည်ဖက်ကိုတက်တူလိုင်းကြောင့်ပြတ်တောက်နေတာကဒါလည်း6ရက်ရှိပါပြီ။ပလမမျိုးပေါ်မှာရောမျိုးနေရမှာခမင်းငက်ပြက်နေကြီးဒီဟိုက်စီးတော့ဘာလို့လေနေတာပြတ်တက်နေလဲနေတဲ့အဲဒီအမြာလောက်ဆီယူတွေ့နေရင်တော့နည်းနည်းလုံးလုံးစီအဆင်ပြေနေတယ်လို့ကျွန်တော်တို့သိကြခဲ့တယ်ခင်ဗျမျိုးနေအုပ်ချုပ်မှုအနေနဲ့မနေ့ကထိပေါ်တော့ဒီရခိုင်ပြည်နယ်ထက်သွားတဲ့ဒီကြောင်းလမ်းကြောင်းကအင်းချင်းတည်နေမှုမရှိသေးဘူးဖြစ်တဲ့အတွက်တပတ်လောက်တော့ခဏစောင့်ကြည့်ပါလို့မနေ့ကပြောအုပ်ချုပ်မှုလာလေ
ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ချင်းပြည်နယ်ပလက်ဝါမြို့ကြားဂုံစီကူးဆန်းရောင်းဝယ်ရေးအတွက်အဓိကကျတဲ့ကလတန်မြစ်ကျောင်းကနေဂုံစီတဲယူသားကိုလုံခြုံရေးရဆိုင်းငံ့ထားဖို့မြို့နယ်အုပ်ချုပ်ရေးမှူးကပြောတယ်လို့ဦးစိန်ထွန်းလှကပြန်ပြောပြပါတယ်ပလက်ဝါမြို့နယ်မိုင်40ဝေးတဲ့စမီးမြို့နယ်ခွဲဘက်မှာချင်းပြည်နယ်ဆိုရကနေတဘာဝဘေးနဲ့စစ်ဘေးအတွက်ထားတဲ့ဇိုင်း6ရွာကျော်လောက်ရှိပေမဲ့လည်းတဲယူဖို့အတွက်ကြတော့ဇရိတ်ကြီးတယ်လို့ကာရမတ်တွေလည်းမတော်ရဲကြဘူးလို့သူကဆိုပါတယ်လက်ရှိပလဝမြို့နယ်မှာစံရိတ်ခါပြလတ်နေတယ်လို့ဖောက်တွဲမှုတွေကလည်းများပြားနေတယ်လို့ဦးစိန်ထွန်းလှကဆက်ပြောပါတယ်
အဲ့ဆောင်ရှိတယ်ဝင်လို့မရဘူးတောက်လာတဲ့ဆံကအလူရက်ဝင်ကြတာဒီအခြေတွေရောက်နေပြီအမေကငါ့လိုကြီးအမျိုးပေါ်မှာတော့မှတနက်မှငားလုံးချက်သတဲ့အင်ညာပုံမှုဝင်ချက်နေဒီကလေးတွေရောအောင်သွားမြကြီးတွေကအစာပြေစားဖို့ဒီဆင်းရောက်နေပါပြီပလဝမြို့ပေါ်မှာလည်းဒီဖောက်ထွေးမှုတွေကစုစုဖြစ်နေပြီဖုန်ဆိုင်ကြီးတော်ဘူးဆိုင်ကြီးဆိုင်ကပေါက်ကူးမှုတော့တကယ်လို့ပြနေပါဘူးကျွန်တော်ပြောရတာကညမတရားမှုတွေကတော့ညချောင်းနဲ့ညချဲတိတ်ဆိတ်နေတယ်ခေါင်းကြီးကဖို့ချိုးလို့တူတူချိတယ်လို့
ချင်းမြင့်နဲ့ဟာခါမျိုးကိုရောက်လာတဲ့တမတော်ကာကိုရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုလည်းပလဝမျိုးရဲ့စန္ဒရိတ်ကခက်ခဲကိုကူညီဖြေရှင်းပေးဖို့ဟာခါမျိုးမိမျိုးဖတွေကတောင်းဆိုခဲ့ပါတယ်။မလ၁၇ရက်နေ့ကဟာခါမျိုးတော်ခမအတွင်မျိုးမိမျိုးဖတွေနဲ့လူထုတွေ့ဆုံပွဲမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုတင်ပြခဲ့ကြောင်းဟာခါမျိုးမိမျိုးဖဥက္ကဋ္ဌဦးရှံမန်းကပြောပါတယ်
။ကျွန်တော်တို့ဒီကညနေထိုင်တဲ့ပလဝမျိုးမှာတော့ဒုက္ခရောက်နေကြတယ်။ဒီတလောတော့ရစ်ခါတော်လေးပြတ်တော့နေတယ်ကတော့ဒီကြောင်တို့ဂုံကြောင်တို့တို့ပိတ်ချတော့ဒီလိုဖြစ်နေတယ်ဆိုရပြတော့တော့စိတ်မကောင်းပါဘူး။တနိုင်းစဉ်ဒီကြောင်ကလည်းဘယ်လိုမျိုးပုံရောက်နိုင်တဲ့နေရာနဲ့ဒါစီစီပေးစစ်ကြတာလေးကျွန်တော်ဖြတ်ပြီးတော့တည်ရပါတယ်။တချို့ကကျွန်တော်တို့ကတော့တနိုင်းဆုံးကြောင်တို့ကျူးစားပါမယ်။ပြောစားတော့စီစီပါမယ်။စီပြီးတော့ကျွန်တော်ပြောထားတာလေလက်ကနေတော့ဘလောက်ကြည့်ကြလို့ကျူးစားလဲဆိုတော့မသိပါဘူး။
ချင်းမြင့်နဲ့ဆိုရဖွဲ့ပြောရေးဆိုခွင့်ရှိသူစီပင်သာယာရေးဝန်ကြီးဦးစိုးသက်ကတော့စန္ဒရိတ်ခါတည်ယူရေးခက်ခဲကိုတတ်မတော်ကတာဖြေရှင်းပေးနိုင်မယ်လို့ပြောပါတယ
်။လူမျိုးရေးကိုပေးချပလုပ်ပေးဖို့ဆက်လုပ်လို့မရဘူး။တတ်မတော်ကလည်းပြီးတော့ကျန်တဲ့ဌာနဆိုင်ရာကဘာမှမဟုတ်ဘူး
။ပလဝမျိုးနယ်မှာစံစီစားပြင်လောင်စာစီပါပြတ်တောက်နေပြီးစံတအိတ်ကိုငွေကြတသိန်း၊ကြက်သွန်နီတပိတ္တာကိုကြက်တထောင်၊ငရုတ်သီး၆တပိတ္တာကြက်၂သောင်းအထိဈေးနှုန်းမြင့်တက်နေပါတယ်။ချင်းမြင့်နဲ့ပလဝမျိုးနယ်ဘက်မှာမြန်မာစစ်သားနဲ့အေအေဖွဲ့တို့ကြားလက်ရှိအချိန်ထိတိုက်ပွဲပြင်းထန်နေပြီးစစ်ဘေးတန်တင်းချောင်နေရသူတွေကလည်း6000လောက်ရှိနေပြီဖြစ်ပါတယ်ခင်ဗျာ
ဒါကတော့ချင်းပြည်နယ်ဘက်ကအခြေအနေကိုနိုင်ကွန်းအိမ်ကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်တောက်ကြညာအတွက်သတင်းလွှာရင်းနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲမကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြကဏ္ဍတွေဖြစ်တဲ့အမျိုးသမီးခန္ဓာသုဒ္ဓဆောင်လေးအမေရိကန်တခွင်အစီအစဉ်နဲ့တူသိပ္ပံနဲ့နည်းပညာကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို79 25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခံယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောရရှင်များရှင်မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ။2020ပြည့်နှစ်မတ်လ13ရက်တောက်ကြနေညရဲ့ဒုတိယပိုင်းနိုင်ရွက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ 19.25 32တို့ကနေည10:00နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ရွက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်နားဆင်ရမှာပါ။အမျိုးသမီးကဏ္ဍသုတဆုံလေးအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာအစီအစဉ်မှာတော့ကြောင်မီးသွေးလောင်စာသုံးတအားထုတ်လုပ်မှုအပေါ်မှာအမြင်သဘောထားတွေဘယ်လိုရှိပါသလဲ။
ဖို့မျိုးပြီးဖို့မျိုးတွေဒီနာအိမ်နာမိချင်းရောပါရောတဲ့နိုင်ကဘာလုံးကအကုန်လုံးသုံးနေတာဘာဖြစ်လို့သုံးတာလဲဆိုတာလေးပဲ
ပညာရှင်တွေရဲ့သုံးသပ်ဆွေးနွေးမှုနောက်ပိုင်းမှာအပြည့်အစုံတင်ဆက်ပေးကြပါတယ်ရှင်အခုအရင်ဦးဆုံးအပတ်စဉ်ကဏ္ဍတွေကအမျိုးသမီးကဏ္ဍကိုထုတ်လွှင့်တင်ဆက်ပေးမှာပါရိုဟင်ဂျာတွေပေါ်မှာလူမျိုးတုံးတက်ဖြတ်တယ်ဆိုတဲ့ဆွဲချက်နဲ့ဂမ်ဘီယာနိုင်ငံကနေ ICJ နိုင်ငံတကာခုံရုံးမှာမြန်မာနိုင်ငံပေါ်တရားစွဲဆိုထားတဲ့အမှုကိစ္စအပေါ်လေ့လာသိရှိလိုတဲ့ Harvard Law School ကနိုင်ငံတကာဥပဒေပညာတွေကိုသင်ယူနေတဲ့ကျောင်းသားတွေကိုလူခွေအထူးပြုရှေ့နေဥပဒေပညာရှင်မတ်ယီမွန်ထွန်းကရှင်းလင်းဆွေးနွေးခဲ့ပါတယ်။မတ်ယီမွန်ထွန်းဟာငယ်စဉ်ကတည်းကဒုက္ခသည်တစ်ဦးဖြစ်နေကနေဒါနိုင်ငံကိုရောက်ရှိခဲ့ပြီးတော့ဥပဒေပညာရပ်တွေကိုအထူးစိတ်ဝင်စားလေ့လာခဲ့သူဖြစ်ပါတယ်။နှစ်ပေါင်း20ကျော်ကြာမြန်မာနိုင်ငံဆိုင်ရာလူခွေလှုပ်ရှားမှုတွေလူခွေကာကွယ်မှုတွေကိုလည်းဒီဇိုင်းမက်မက်လှုပ်ဆောင်ခဲ့သူဖြစ်ပါတယ်။နိုင်ငံတကာလူခွေရှင်တွေတူဦးလည်းဖြစ် Harvard Law School ရဲ့ဥပဒေပညာရှင်မတ်ယီမွန်ထွန်းကိုဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာအတွက် VOA သတင်းတောက်မအေးအေးမှာကဆက်သွယ်မေးမြန်းထားတာကိုတင်ဆက်ပေးလိုက်ပါတယ်ရှင် You can bend but never break me
cause it only serves to make meကျွန်တော်ဒီလိုလုပ်တဲ့ဥပဒေကြောင့်မဟာဗတ်လော့စ်ကဥပဒေကြောင့်မှာကျွန်မလက်ချာလေးဆိုတော့ကျွန်မဒီမှာတရားဥပဒေကြီးခွင့်ရနေတာပတ်သက်ပြီးတော့ဆရာမလုပ်တယ်ပေါ့နော်ဟာဗတ်လော့စ်မှာလက်ချာလုပ်နေတယ်ဥပဒေကြောင့်မှာခလေးတွေကစိတ်ဝင်စားတယ်ဒီ International Court of Justice ကို ICJ မှာဖြစ်ပြနေတဲ့အမှုမြန်မာပြည်နဲ့ပတ်သက်ပြီးတော့ပေါ့နော်ဆိုတော့ကျွန်မအပြင်တခြားရှင်တွေနဲ့ဥပါခေါ်ဒီခေတ်ခေါ်ပြီးကျွန်တော်တို့ပြရတယ်ပေါ့ဒါပြီးဒီအမှုနဲ့ပတ်သက်တာမှာရှင်းနေပြီးနော် Legal Team နဲ့မှာပါတယ်ဒီကျွန်မကိုယ်တိုင်ကတော့ဒီလိုရှိနေဒါပေမဲ့မြန်မာပြည်ကခင်ဒီစာမေးလောက်ကနှစ်ပေါင်း20ရှိပြီဆိုတော့ကျွန်မကလည်း expertise ရရှိနေအနေနဲ့ဒီပြည်ထဲမှာဒီ case ကိုဘယ်လိုမျိုး reaction လုပ်လဲဘယ်လိုမျိုးလက်ခံမလုပ်ခံလဲဆိုတာကိုပြရတာပေါ့ဆိုကျွန်မတို့ဒီအနေနဲ့ကမှန်မှန်ဒီအခုနေနဲ့ပတ်သက်တဲ့အဲ့ဒါကပွဲလေးလုပ်တော့နော်ပွဲလေးတို့ပြင်ကြတဲ့ဟာလည်း presentation တွေလုပ်တယ်အဲ့ဒါဖြစ်ချင်တော့ကျွန်မကိုယ်တိုင်ကလည်းမြန်မာပြည်ကစာနဲ့မြန်မာပြည်လူခွင့်ကစာလုပ်ကြရင်နားတော့အဲ့ဒါအပြင်ဒီဒီတွင်းထဲကဖြစ်ဖြစ်နေတဲ့လူ international human rights issue တွေမြန်မာပြည်ကြားနေကြဆိုတော့ဒီအရင်အပတ်ကကျွန်မတို့ကပါအကြောင်းအာပွဲလုပ်လဲဆိုတော့အမှန်တိုင်းပြောရင်ဒီဥပဒေကြောင်းမှာခလေးတွေကစိတ်ဝင်စားတယ်ဒီ international court of justice ကို ICJ မှာဖြစ်ဖြစ်နေတဲ့အမှုမြန်မာပြည်နဲ့ပတ်သက်ပြီးတော့ပေါ့နော
်ဟုတ်ကဲ့ဆိုတော့ဒီခုတည့်ရက်ကဒီ ICJ နဲ့ပတ်သက်ပြီးတော့ပေါ့နော်ဒီကျောင်းသားတွေကစိတ်ဝင်စားမှုတွေရှိလားကျောင်းသားတွေကဘယ်လိုတွေပြန်မေးကြလဲပေါ့နော
်အမှန်တိုင်းပြောရင်တော့ပေါ့နော်ဒီပီတီကျန်တရားဥပဒေစာဘလော့ကမှာဆိုမြန်မာနိုင်ငံမှာချိုးပေါက်ခဲ့တဲ့လူခွင့်ချိုးပေါက်ခဲ့တာတွေလည်းပြန်ပြီးတော့တော်မြန်မာနိုင်ငံနဲ့ပတ်သက်တဲ့စိတ်ဆိတ်နေတာလားရှိရအဲ့ဒါဒီမှာဒီနေဆောင်နေရတယ်ခလာပတ်စာမှာလည်း resolution အများကြီးရတူရအဲ့လိုကဒီအမှုပေါ့နော် ICJ အမှုကိုလည်းဒီဆိုင်ရာတရားဥပဒေကျောင်းသားတွေအပြင်ရှေ့နေရအစားပါပြေးပါတယ်ဘာဖြစ်လို့ဆိုတော့ genocide တွေဒီအမှုကြီးအရန်အဲ့ဒါကတော့တော့အဖြစ်တစ်ခုဖြစ်တယ်ပေါ့နော်ဆိုတော့တောင်းတတိုင်းရောအဲ့လိုမျိုး ICJ လိုမျိုးခုံရောမှာ genocide မှုကပြင်မှုကစတော့ခဲတယ်ခက်ခဲလက်ခက်ခဲပြီးရှာလဲရှာအခုဒီမြန်မာမိမမှာပါတယ်သုံးမျိုးရရှိတယ်ကျန်တဲ့အချိန်မှာဆိုရင် genocide ပြောတဲ့အမှုက ICC ပေါ့နော် International Criminal Court ပေါ်မှာပေါ့ဒီဖြစ်တဲ့လူရှိရပေါ့နော်ဒါပေမဲ့ဒီအမှုကဘာကြောင့်ဒီတွေကစိတ်ဝင်စားလဲဆိုတော့စစ်က genocide convention ကိုဇမ်ဘီယာရောမြန်မာရောကလိုက်နာပြီးတော့ဖိုင်ထုတ်ထားတယ်စဉ်းမဲ့လက်လိုက်ဖိုင်ထုတ်ထားတယ်ဟာဒါပေမဲ့ဒီလိုမျိုးသက်သေနဲ့ပတ်သက်ပြီးတော့ဇမ်ဘီယာအနေနဲ့
ตาวินอยู่ပြီးတော့အင်းအရင်းယူကိုကျင်းစားတဲ့ဟာနဲ့ပတ်သက်ပြီးတော့ပေါ့เนาะဘယ်လိုမျိုးဒီအခုကိုဖြစ်ပြလာလဲပြီးတော့အခုလောလောဆယ်ဒီရေချဲညောင်းမှာပဲစဉ်းစားချက်ချတဲ့ဟာနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံအနေနဲ့ဘယ်လိုမျိုးအာ
ที่จะมาเนี่ยเดี๋ยวก่อนเนาะที่เจเนเรชั่นมันไม่ขึ้นล่ะสุดาคุณยงเนี่ยเนี่ยเซ็นชัดแก่ครับเนี่ยว่าผิดเนี่ยอย่าบ่เนาะดีอ่ะดีแล้วอกุชัดๆนักท่านตะเนกันเนี่ยผิดเซ็นชัดมาก็ไม่ถูกครับดังนั้นตีจาดาတော့อกุละปะมะกะมาปิดเสร็จนะเลยเนาะที่ต้องย้ายกว่าที่ทางโกยอ่ะชื่อเนี่ยคุณเนี่ยที่เป็นชื่อ law ออกกันเนี่ยเนาะดีนี้ที่จะเกี่ยวอ่ะคุณนี้เนี่ยเชิญชุบท่าดาก็ที่เนี่ยก็อ่ะสิดาเลยป่ะเนาะคือว่าที่อมุอมุเนี่ยก็ အခုအနေနဲ့ကအမှုအဖြစ်ခွန်ရုံးနေတဲ့လက်ခံတဲ့အပြင်ဒီပရိုဖက်ရှင်နယ်များပေါ့နော်ဒီချက်ထွက်သွားတဲ့ခွန်သိန်းခွဲဟိုတမလျံကြီးပါပေါ့နော်ဒီမျိုးစုကတော့ဒီကစံသွားတဲ့ရှောက်သွားပြီဒါပေမဲ့ဒီပြည်တွင်းထဲမှာကြံရင်းထွက်တဲ့၆သိန်းခွဲကျော်လူစုတစ်စုကတော့ပါမီကာဝယ်ပေးမယ်တကယ်လို့အရေးကြီးတာအမှန်တမ်းပြောရင်အမှန်အစ်မအနေနဲ့ကတော့ဒီကဲလို့ကပြည်တွင်းထဲမှာတရားဥပဒေစိုးမိုးရေး တယ်နဲ့လူလူချင်းချင်းလောက်ကြဆိုရင်တိုင်းတိုင်းလူကြတော့များများကစီစီဆိုင်ရာခုံရုံးကြီးမှာမဟုတ်ဘူးဒါပေမဲ့မြန်မာနိုင်ငံမှာတစ်ခါမှတကယ်ချင်းချင်းရှာလူချင်းချင်းချိုးဖောက်တဲ့မှုတွေလည်းအများကြီးပြန်နေဒီလူငယ်တစ်ခုတွေမဟုတ်ဘူးလည်းတိုင်းတိုင်းလုံးမှာပြတ်နေတာချင်းချားပါလို့တွေ့ရတယ
်ခုလောက်တာဆိုရင်ဒီလူခွင့်ရေးတွေလောက်တာဆိုရင်ဒါ20ရှိပြီပေါ့နော်
ဟုတ်ကဲ့ဒီမှာဒီနဲ့ပတ်သက်ပြီးတော့ advocacy level မှာပေါ့နော်ဆိုတော့အခုလာသမဏမှာပြင်ပြတာဒီဆွေဆိုးရကာလာအနေစာပြီးတော့ရတာပေါ့နော်ဒါပေမဲ့ဒီ Harvard ဥပဒေကြောင့်မှာစာမတင်ရင်တော့ကျွန်မကိုယ်တိုင်ကြီးနေမှာလေးဟဲ့တီးဟိုဟာကြီးနေတဲ့အလုပ်ခွင့်အာကာကွယ်ဘယ်လိုတော့ဒီမှာ independent တွေနဲ့ NGO တွေနဲ့ကြီးနေတဲ့အရှိန်တွေနဲ့ training တွေလုပ်ပြီးတော့ကျွန်မအနေနဲ့ strategic education ခေါ်အမှုတွေကိုအာကြီးနေတဲ့မှာအာဟိုဟာမသိနေအမှုတွေနဲ့ပတ်သက်တာတို့ freedom of expression ခေါ်ဟိုဒီမှာလုံးလုံးလတ်ပြောခွင့်ဆိုကြရင်တော့အမျိုးသမီးခွေအမျိုးသမီးကျန်းထက်ကိစ္စတွေနဲ့ပတ်သက်ပြီးဆိုတော့ဒီနေ့အမျိုးသမီးဖွဲ့တွေလက်ထမားဖွဲ့တွေမျိုးသမီးခန့်ဒီအစီအစာတွေနဲ့ကျောင်းသားဖွဲ့ကြီးတွေနဲ့အစီအပေါင်းတွေဒီမှာရှင်းနေပြီးတွင်နဲ့ရှင်းနေတဲ့ training တွေလုပ်တဲ့အမှုတွေနဲ့တာဝန်ယူတယ်ပေါ့ဆိုတော့အဲ့ဒါကျွန်တော်လေးနှစ်တည်းလုပ်တဲ့ဟိုမှာဆက်နေကြတယ်ဟိုမှာဆက်ချောက်ကြည့်အဲ့ဒီအဖွဲ့ကြီးမှာလည်း justice track ပေါ့နော်ဆိုတော့ကြားမှုမှာပေါ့ကျွန်တော်တို့ဒီလက်ပန်းကျောင်းသားရိုက်နေတဲ့အဖွဲ့တွေပတ်သက်ပြီးဒီကျောင်းသားတွေတမန်ကြီးပြည့်စုံရတယ်ဒီမှာလုပ်ပေးဖို့participation campaign ကိုလည်းဆက်ဆံမှာလည်းကျွန်တော်တို့အားလုံးကြရတဲ့အလို့ကလည်းပတောင်းတောင်းမှာမင်းဆောင်ဘုံနဲ့ပုံပြီးတော့ဂျမ်းတက်ခံစီတဲ့ရှေ့အဟိုဘောတောင်းလာပြီး net ကစိတ်ဆာမှာလည်းကျွန်တော်တို့အရင်းကြီးကြတဲ့ရောချင်းစိတ်ဆာတွေရဖို့အတွက်ပေါ့နော်ရပြည့်ပြည့်ကြီးရောရဆိုတဲ့ဟိုဘောပြပြမယ် civil criminal ဟိုမှာကျွန်တော်တို့တာဝန်ယူကြရတယ်ပေါ့နော်အဲ့တော့ကျွန်မဒီနေ့အချိန်လေးတွေကိုလူတော်ခိုင်နေပေးကြတယ်ဘယ်လိုလိုမျိုးဒီဆိုင်ရာတရားဥပဒေ provision တွေထားပါတော့ဗောနော်စီတော်တွေ recommendation on rights of the child or UDH ကတော့ဒီလိုမျိုးအပြည့်ဆိုင်ရာတရားဥပဒေစစ်စာတွေကဘယ်လိုမျိုးဒီနေ့မှာခိုင်ရင်းအောင်လုပ်လဲ strategic mediation ကိုအမှုတွေပေါ့နော်အမှုတွေလာတာလည်းဖြစ်ဖြစ် argument တွေအချိန်ကဥပဒေကိုသုံးပြီး argument တွေလူခွင့်ရ argument တွေဘယ်လိုလုပ်ရလဲဆိုတာအဲ့လိုမျိုး training တွေကျွန်မလေးနဲ့ဒီနေ့မှာလုပ်ခဲ့တယ်လုပ်ပြီးတော့2016မှာကျွန်မဒီဟာဒီဒီကောင်နဲ့ကျမတို့အာခေါ်ရက်အဲ recruit လုပ်ကြတဲ့ကျမတို့မှာအခု clinical instructor နဲ့ lecturer on law နဲ့ Harvard ဒီကောင်မှာဒီကိစ္စနဲ့ပတ်သက်ပြီးတော့ဒါပေမဲ့ကျမရဲ့ class နဲ့အပြင်ကျမရဲ့ program line clinic ကျမတို့ကလက်ပြီးကျောင်းသားတွေကိုသင်ပေးတာပေါ့နော်ဟုတ်ကဲ့
တော့မယင်မွန်နေနဲ့ပေါ့နော်ဒီအနှစ်20နီးပါးလောက်ကိုဒီလူခွင့်ရေးကိစ္စတွေကိုကြည်ကြည်တမ်းလုပ်ခဲ့တယ်ထဲထဲဝင်လုပ်ခဲ့တယ်ဆိုတော့အခုလက်ရှိအခြေအနေမှာရောဒီ ICJ တက်ပြီးတဲ့နောက်ပိုင်းမှာမြန်မာနိုင်ငံအစိုးရဘောပေါ့လားစစ်တပ်ဘောကသူတို့ရဲ့အဖြစ်မှုတွေကိုပြောင်းလဲလာရှင
်ကျွန်တော်အနေနဲ့ဒီလိုစကားမြင်လာတော့ပြောင်းလဲတယ်လို့တော့ပြောလို့မရအောင်ရှင်ဒါပေမဲ့ဒီ ICJ အမှုဆက်တာပြက်ပြင်းနဲ့အခုတော့ဒီ you know ဒီ ICJ အမှုကတော့ဟုတ်တယ်ရှိတယ်ဒါပေမဲ့စင်ကြတာတော့ဒီထဲမှာရင်းကြိုင်းကကြည့်ရမှာပါနိုင်ပါတော့ကျောင်းကလေးနဲ့ဒီမိုကရေစီတကယ်ဒီမိုကရေစီရောက်အောင်ကြွားမှာပါမြန်မာနိုင်ငံအနေနဲ့အဲ့လိုလေဟိုအကြမ်းဖက်မှုတွေဟိုရပ်သိမ်းအောင်ဘယ်လိုလုပ်လဲအခုရခိုင်ပြည်မှာလည်းချင်းဒီ ICJ အမှုသာဖြစ်နေတယ်
ဒီအဲ့လိုပဲဒီကြောင်းမှာကြောင်းနေတယ်မှာဘုံနေကျခန့်ချရတော့ကြောင်းမှာဆက်ခလေးပြင်းနေတယ်တရားပတ်တာကိုယ်ကလေးနဲ့ဝေါ်ခွင့်နေတာဆက်ဖြစ်နေရတယ်ရှင်တော့ပြောချင်တာလေဒီကအရပင်းသွားတာလည်းမမြင်ရဘူးတော့ပြီးတော့ဘယ်လိုမျိုးနည်းရတဲ့ကိုလည်းရှောက်နေစေဟာကဒီတက်စီလည်းမပေါ်အကောင့်ထဲပေါ်လာတော့မပြည့်ဘူးပေါ်လာလို့ရှင်တော့ပြောချင်တာလေဆက်တကယ်လို့ဒါဒီအဲ့ဒီအိုက်ဂျီကေဗီရှ
လုံးမယ်လို့ပြောလင်းချက်ရှိတယ်ဒါပေမဲ့ပေးကြတာတော့ဒီ generation ချက်ချက်ပြီးရဲ့ရပ်ပြီးသွားတာလည်းမမြင်ရဘူးတောက်ပြီးတော့ဘယ်လိုမျိုးငြိမ်းရဲတဲ့ကိုမှရှောက်နေစေဟာကအတိတ်ရှိလက်အကောင့်ထဲပေါ်လာလို့တော့မဖြစ်ဘူးပေါ့နော်ဆိုတော့ဒီငြိမ်းရဲဒီအနည်းအားဖြင့်အဲ့ပါနဲ့ပေါ့နော်ဒါမဲ့ဒီကိစ္စအနေနဲ့ပတ်သက်တာခုံရုံးကြောင့်ပြောနေနေကြတာပဲမဟုတ်တာမပီပီလူလူစီနိုင်ကြည့်နေတဲ့နှစ်ပေါင်းများစွာအဲနှစ်ပေါင်း60ကျော်ပြအနာရှင်အောက်ကနေဘယ်လိုမျိုးလုပ်ရောက်ပြီးတော့အဲလူခေအပြည့်အစုံတော့ညီမလေးရအောင်နိုင်ငံဖြစ်တော့ကျေဟာဆန်းပါလေဒီမှာတလုံးကြီးနဲ့ပြောတော့အမြန်တော့ရအောင်တော့အကောင်းဆုံးလို့ဖြစ်နေချက
်မဲအေးမှာစီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။သောရရှင်တွေကိုမနေ့ပြန်စနေညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာနဲ့မိတ်ဆက်ပေးပါရစေရှင
်။ကမ္ဘာနိုင်ငံအများပြားမှာပြန့်နှံ့ကူးစက်နေတဲ့ကိုရိုနာဗိုင်းရပ်စ်အန္တရာယ်ကြောင့်ဘောလုံးမွေးတွေအပါအဝင်လူစုလူဝေးပွဲလမ်းတစ်ပင်အခမ်းအနားတွေကိုရွှေ့ဆိုင်းပယ်ဖျက်ထားကြပါတယ်။မြန်မာနိုင်ငံမှာဗိုင်းရပ်စ်ပိုကူးစက်ထားတယ်လို့စစ်ဆေးတွေ့ရှိသူတဦးမှမရှိသေးပေမဲ့ဒီအန်ဒရယ်ကနေလုံးဝကင်းလွတ်ပြီလို့ပြောနိုင်တာမဟုတ်သေးပါဘူး။ဒါကြောင့်တိတ်မကြခင်ကာလမှာကြာရောက်တော်မဲ့တကြံရေကစားပွဲတွေကိုပုံမှန်အတိုင်းလုပ်တင်ပါသလား။ဒါမှမဟုတ်ပယ်ဖျက်တင်ပါသလား။အခုလာမယ့်စနေညတိုင်းရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာတိုင်းရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမှာပို့ထားပေးပါ။ကိုဆွေးနွေးခြင်းတော်ကိုစာနယ်ပဲဖြစ်ဖြစ်အတန်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့ရသလို VOA Facebook မှာလည်းမှတ်ချက်ပေးထားလို့ရပါတယ်။တင်လျော်တဲ့ဆွေးနွေးချက်တွေကိုကောက်နှုတ်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-2-3-2-3-2-5-5-5လေး email လိပ်စာက burmese@voanews.com facebook က voa burmese news ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ခင်ဗျာ
။ပါဝင်ဆွေးနွေးကြဖို့သောရရှင်တွေကိုထပ်မံဖိတ်ခေါ်အပ်ပါတယ်ရှင်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကဒီသတင်းမဲ့ရဲ့သုတဆုံးလေးအမေရိကန်တခွင်အစီအစဉ်မှာတော့ပြည်သူအခွင့်အရေးတောင်းဆိုလှုပ်ရှားသူ Rosa Parks အကြောင်းပြပွဲနောက် African American သမိုင်းလာဖြစ်နေအသိမှတ်ပြုခံရအောင်ဆောင်ရွက်လှုပ်ရှားသူ Carter Woodson တို့ရဲ့အကြောင်းဒီသတင်းမဲ့ရဲ့သုတဆုံးလေးအမေရိကန်တခွင်အစီအစဉ်မှာကိုအောင်အောင်တင်ပြထားတာနားဆင်ပါရှင်
ဒီခွေတောင်းဆိုလို့ရှာမှုမှာဥဆောင်ပါဝင်ခဲ့တဲ့ African American လူမဲအမျိုးသမီး Rosa Parks ရဲ့နေကျင်ရေးမှတ်တမ်းဓာတ်ပုံအချက်လက်စာရွက်စာရက်တွေကို Congress လွှတ်တော်စာကြည့်တိုင်းမှာမကြသေးခင်ကခင်းကျင်းပြသခဲ့ပါတယ်။ပြပွဲစီစဉ်သူ Adrian Cannon က
This exhibit tells the full story
Rosa Parks အကြောင်းအပြည့်အစုံပြသထားပါတယ်။ပြည်သူခွေတောင်းဆိုလှုပ်ရှားမှုမှာသူပါဝင်ပတ်သက်ခဲ့သည်များအကြောင်းအရာတွေပါအနှစ်140အတွင်းဖြစ်ပျက်ခဲ့တဲ့မိသားစုအခြေအနေသူရဲ့အောင်မြင်မှုရှောက်လန်းခဲ့တဲ့ခရီးနေစဉ်ဘဝသူရဲ့အမွေအနှစ်အားလုံးပါပါတယ
်1955ခုနှစ်ဒီဇင်ဘာ1ရက်နေ့ကအဲလဘားမားပြည်နယ်မွန်ဂိုမာရီမှာလူပြစ်ကျက်နေတဲ့ကားထဲလူပြူမျိုးသားတစ်ယောက်ထိုင်ဖို့ Rosa Parks ဟာသူ့နေရာကိုဖယ်မပေးခဲ့ပါဘူးအဲ့ဒီအချိန်တုန်းက African American လူမျိုးတွေဟာဘတ်ကားရဲ့အနောက်ပိုင်းမှာသာထိုင်ခွင့်ရှိပြီးတကယ်လို့ကားရှေ့ပိုင်းလူပြူတွေထိုင်တဲ့နေရာမှာပြည့်နေလို့ထိုင်ကြရမရှိရင်လူမျိုးတွေဟာသူတို့ခုံကနေဖယ်ပေးရပါတယ်။ကားပေါ်မှာအဲ့လိုနေရာဖယ်မပေးတာကြောင့် Rosa Parks ဟာအဖမ်းခံရပြီးတော့ဒဏ်ငွေပေးဆောင်ခဲ့ရပါတယ်။ဒါပေမဲ့လည်းသူ့လူရဲ့ဟာလူမျိုးတွေပေါ်ခွဲခြားစီးနင်းစေတဲ့အခြေအနေကိုပြောင်းလဲပစ်ဖို့ဆန္ဒပြလှုပ်ရှားမှုတွေပေါ်ပေါက်လာအောင်လှုံ့ဆော်ပေးရရောက်ခဲ့ပါတယ
်။ We try to show As I said in the beginning, the woman behind the civil rights icon, the
normalcy. ဒီလိုအခွင့်အရေးတောင်းဆိုလှုပ်ရှားမှုနောက်ွယ်က Rosa Parks ဘဝအကြောင်းပြသထားတာပါ။သူယောဂလေ့ကျင့်နေပုံ၊ယောဂဘယ်လိုအနေအထားမျိုးနဲ့လုပ်ရသလဲဆိုတာကိုရှင်းပြထားတဲ့လက်ရေးမူ။နောက်ကျမတို့မှာတစ်ခုတည်းသောရှိတဲ့သူအပြိုပေါ်ဝင်စားမှာအမျိုးသားတဦးနဲ့တွဲရိုက်ထားတဲ့ပုံဒါရီပြသထားပါတယ်
။အဖိုးဟာတနက်အမြဲဆောင်ထားပြီးတော့အိမ်ထဲကိုအတင်းဝင်ရောက်လာတဲ့ဘသူမဆိုတည်သွားမယ်ဆိုပြီးတော့ချိန်မောင်းခဲ့ကြောင်း Rosa Parks ရေးထားတဲ့စာကိုလည်းပြသထားပါတယ်။အဲ့ဒီချိန်ကအဲလဘားမားပြည်နယ်မှာလူပြူအစွန်းရောက်ဂိုင်း Ku Klux Klan အဖွဲ့ကဒီလူမဲတွေရဲ့အိမ်ကိုအတင်းဝင်ရောက်ပြီးတပ်ဖြတ်သလိုမိရှုဖျက်ဆီးပါတယ်။ပြပွဲလာကြည့်သူ Craig Miller က
I was certainly alive and a young lawyer at the time that
Rosabaka ခွဲခြားဆက်ဆံမှုကိုပြန်အန်တူလာကြောင်းနာမည်ကြီးလာတဲ့အချိန်မှာကျွန်တော်ကလူငယ်ရှိရင်တယောက်ပါသူ့ခုံကိုဖယ်ပေးဖို့ငင်းဆန်တဲ့ဖြစ်ရပ်ကလည်းတကယ်ကိုမင်းမရနိုင်တဲ့ဖြစ်ရပ်ပါသူ့လှုပ်ရှားမှုသမိုင်းတွေကိုဒီနေ့လေ့လာခဲ့ရတာတကယ်ကိုအကျိုးရှိပါတယ
်ရိုစာပါ့ခ်စာဆယ်စုနှစ်လေးနှစ်ကျော်ကြာပြည်သူ့ခွင့်ရေးလှုပ်ရှားမှုမှာတက်တက်ကြွကြွပါဝင်ခဲ့ပါတယ်ဒါကြောင့် Congress လွှတ်တော်ကရွှေစိတ်စုနဲ့သမရကအယက်သားတွေကိုချီးမြှင့်တဲ့အမြင့်ဆုံးလွတ်လပ်ရေးစုစိတ်ချီးမြှင့်ခံရပါတယ်သူဟာ2005ခုနှစ်အသက်62နှစ်အရွယ်မှာကွယ်လွန်ခဲ့ပြီးတဲ့နောက်ကွန်ဂရက်လွှတ်တော်ကရတန်ဒါလိန်ခုံအမှုအောက်မှာသူ့ရုပ်ကလပ်ကိုအများပြည်သူကာရဝပြုနေအောင်ထားရှိပေးခံခဲ့ရပါတယ်ခင်ဗျာလွန်ခဲ့တဲ့ရာစုနှစ်နီးပါးကလူမဲတွေရဲ့သမိုင်းကိုဂုံပြူမှတ်တပ်တင်တဲ့လအဖြစ်သတ်မှတ်ဖို့ကြိုးပမ်းခဲ့သူကာတာဂျီဝုဒ်စင်ရဲ့ဝါရှင်တန်ဒီစီမြို့တော်ကအိမ်ကိုသမိုင်းဝင်အဆောက်အဦအဖြစ်သတ်မှတ်ထားပါတယ်American Muta Uyen Thana Wanan John Fowler ga
Dr. Karaji Woodson was a man with purpose.
Dr. Karaji Woodson ga yimanja ji ji ma ma shi de tu tiao ba. Akwin ye song song ni tu bwa tu de lo myaw ye saung chin pe tu ba.
Ata yang khwe cha sat san mu lu mae ri ye tamai phaw phyat mu ri ko san chin tai phyat de a nei ne tamai pinya shin le phit chang sia le phit tu Woodson ha lu mae ri ye bwa ne yin chin mu ko thin thain mu apwe phwe si kae ba de.
And Dr. Woodson felt that if he could somehow
Megan Roy Warrior ကျွန်ပြုခံခဲ့ရတာတဲ့ပိုဆိုးတဲ့အခြေအနေရရက်ကိုအများသိအောင်ဆောင်ရွက်နိုင်မယ်ဆိုရင်လူမျိုးရေးခွဲခြားမှုတွေတီချာဖိနှိပ်ဆက်ဆံခံရမှုတွေအဆုံးသတ်နိုင်လိမ့်မယ်လို့သူကယူကြည်ပါတယ
်။ Woodson ဟာအမေရိကမှာရှိတဲ့လူမဲလူဦးရေကိုပြုစုခဲ့သလို African American ဆိုင်ရေးဆရာ Bugatti Washington ရဲ့လက်ရေးစာမှုတွေကိုလည်းစုဆောင်ခဲ့ပြီး Negro သမိုင်းဂျာနယ်မှာဖော်ပြခဲ့ပါတယ်။ Dr. Woodson ရဲ့အကြောင်းရှင်းပြသူDexter Hamlet က
I want folks to walk through this exhibit.
ဒီအိမ်နဲ့ဖျက်လျှောက်ပြီး Dr. Woodson ရဲ့ဘဝကိုပြန်ပြောင်းထင်ဟပ်ကြည့်စေချင်ပါတယ်။ဒီအိမ်ကနေလူခွေဒန်းတူရဖို့လှုပ်ရှားမှုသမိုင်းနဲ့သူ့ဘဝအကြောင်းတွေကိုလည်းပြောပြပါမယ်
။ African American ရဲ့ဘဝနဲ့သမိုင်းလေးလာရေးအသင်းကို1955ခုနှစ်က Woodson ကဖွဲ့စည်းတည်ထောင်ခဲ့တာပါ။အသင်းဝင် Barbara Dan က
From 1922 when he purchased this home until 1950 when he died. 1922
ခုနှစ်ကဒီအိမ်ကိုသူစဝယ်ခဲ့တာဖြစ်ပြီးတော့1950မှာသူကွယ်လွန်ခဲ့ပါတယ်။သူကအင်မတန်ဉာဏ်ကောင်းပါတယ်။သူရေးခဲ့တာတွေကိုတခြားသူတွေကမထုတ်ဝေမှာကိုစိုးရင်ပြီးသူကိုယ်တိုင်ဒီအိမ်ကနေရိုက်နှိပ်ဖြန့်ချီခဲ့ပါတယ်
။ဒေါက်တာဝုချင်ဟာသူ့အိမ်မှာလူမဲအခွင့်ရေးလှုပ်ရှားတောင်းဆိုသူတွေခေါင်းဆောင်တွေသမိုင်းပညာရှင်တွေကိုခေါ်ပြီးသင်တန်းပေးလေရှိပါတယ်။သူ့အိမ်ကိုယဉ်ကျေးမှုစင်တာအဖြစ်နဲ့လဲသူကမြင်စေခြင်းခဲ့တာပါ။သမိုင်းပညာရှင်ဂျူလီယာဂုဒ်မန်ဂက်ဖနီက
လူမဲတွေကိုဂုံပြူတဲ့သမိုင်းတွင်လာအဖြစ်လေးလာရုံသာမဟုတ်ပဲအာမြင့်မှုတွေအတွက်ဂုံပြူတဲ့အချိန်အခါဖြစ်တယ်ဆိုတာကိုလည်းကျောင်းသားတွေကိုပြောပြသွားပါမယ
်ကာတာဝူချင်ရဲ့အမွေအနှစ်နဲ့သူ့အိမ်ဟာအာဖရိကန်အမေရိကန်တွေအတွက်အဖိုးမပြတ်နိုင်တဲ့နေရာတစ်ခုအဖြစ်ကျန်ရှိနေမှာပါခင်ဗျာရှိတိမ်မောက် construction ပြိုင်ပွဲမှာဂျူနာပဲမျိုးစုံအသီးရွက်တစ်သီးစီသူဘူးထောင်တဲ့ချီကိုအသုံးပြုပြီးတော့ရုပ်ပုံဖော်ကြပါရယ်ចောင်းသားរីសេរ៉ារីစီးပွားရေးလုပ်ငန်းရှင်တွေဟာအစုအဖွဲ့လိုက်ပြိုင်ပွဲဝင်ကြပါရယ် Fredericksburg အစားတောက်အလူခံဌာနက Stephanie Shirley ကပြိုင်ပွဲအကြောင်းအခုလိုရှင်းပြပါရယ်
We have 9 participants this year
နေ့မှာအလုံး6ဘွဲ့ပါတယ်ဆိုတော့စီသူဘူးပေါင်9000လောက်တုံးရမယ်တဘောပါဘယ်သူပဲဖြစ်ဖြစ်ဝင်ပြိုင်နိုင်ပါတယ်တစ်နှစ်ပတ်လုံးရှိနေမှာပါ
ပြိုင်ပွဲမှာအသုံးပြုမဲ့စီသူဘူးတွေကို Fredericksburg မြို့ကန်တွေကလှူဒန်းခဲ့တာဖြစ်ပြီးဘလို့ပုံစံမျိုးပုံဖော်မလဲဆိုတာကတော့ပြိုင်ပွဲဝင်တွေလွတ်လပ်စွာဆုံးဖြတ်နိုင်ပါတယ်။ဒါပေမဲ့လည်းဒီနေ့ပြိုင်ပွဲမှာ Las Vegas မြို့နယ်ဆက်ဆက်တာတွေကိုပုံဖော်ပြသမှာပါ။ပြိုင်ပွဲဝင် Kevin Sheffer က
We built poker cards
ပိုကာဖဲချက်ပတ်စံစားသုံးတဲ့ chips နဲ့အာစာလုံးပုံတွေလုပ်ခဲ့ပါတယ်။ Vegas နဲ့ပတ်သက်တာတွေကိုတခြားသူတွေကလည်းလုပ်ကြတော့ casino နဲ့ပတ်သက်တာကိုလုပ်ဖို့ရွေးလိုက်တာပါ။
ပြိုင်ပွဲဝင်တွေရဲ့ပုံတွေကိုကဏ္ဍခုနှစ်ခုခွဲပြီးတော့ဒိုင်လူကြီးတွေကရွေးချယ်ထားတယ်။အေမီလာဆန်ကပရီယာရာက
We judged on first impression, we judged on structural ingenuity.
အကြီးအသေးတိစောက်မှုအပိုင်းဘူးမှန်ပါတဲ့ဒစိမ့်တွေကိုပါဘလို့အသုံးပြုခဲ့တယ်လဲ။အဓိကကတော့စမ်းသစ်ဖန်တီးမှုအပိုင်းကိုကြည့်တာပါ။နောက်တစ်ခုကတော့ဘလို့စီတုတ်ဘူးအမျိုးအစားကိုသုံးတယ်လဲ။ဥပမာဒီ protein နောက်တစ်ခုကရှာရှာပါပါလှူကြတဲ့ဈေးကြီးတဲ့စီတုတ်ဘူးတွေကိုသုံးရင်ပိုးပြီးတော့အမှတ်ပေးပါတယ်
။Construction ပြိုင်ပွဲဟာ Fredericksburg မြို့မှာကျင်းပတဲ့ပြိုင်ပွဲသာမဟုတ်ဘဲအစားအစာလိုအပ်တဲ့မိသားစုတွေကိုကူညီထောက်ပံ့မဲ့နိုင်ငံတကာလှုပ်ရှားမှုလည်းဖြစ်ပြီးတော့စေတနာဝန်ထမ်း3000ကျော်လောက်ပါဝင်ကြပါတယ် ဒီပြိုင်ပွဲကို1992ခုနှစ်ကတည်းကစတင်ခဲ့တာဖြစ်ပြီးကမ္ဘာဒေါ်လာမြို့ပေါင်း190ကျော်မှာပြိုင်ပွဲကျင်းပခဲ့ပါတယ်။လွန်ခဲ့တဲ့နှစ်ချီကာဂိုမြို့မှာကျင်းပခဲ့တဲ့ပြိုင်ပွဲကတော့အကြီးဆုံးဖြစ်ခဲ့ပြီးတော့လိုအပ်သူတွေကိုလှူဒါန်းဖို့72ကီလိုဂရမ်6000ကျော်မြို့ကန်တွေကလှူဒါန်းခဲ့ပါတယ်ခင်ဗျာ။
ကိုအောင်စီစဉ်တင်ဆက်ပေးခဲ့တဲ့သုတဆုံးလေအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုအပတ်စဉ်ခန္ဓာတွေကသိပ္ပံနဲ့ဤပညာအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ဒေါခင်မြို့သက်ကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင်။
မြန်မာနိုင်ငံမှာဖွံ့ဖြိုးရေးအတွက်လှုံ့ဆော်ဖို့ကြိုးစားသူတွေနဲ့တဘာမဝင်းကျင်ကာကွယ်ရေးအတွက်ကြိုးစားသူတွေအကြားအခြေတင်ဖြစ်နေတဲ့ပြဿနာတွေတဲကကြောင်မီသွေးလောင်စာသုံးဓာတ်အထုတ်လုပ်မှုလည်းပါပါတယ်။ဒီပြဿနာနဲ့ပတ်သက်ပြီးစွန့်ရင်ဝင်ကြီးဌာနဒုဝင်ကြီးဟောင်းဖြစ်တဲ့အင်ဂျင်နီယာဦးမော်သာထွေးရဲ့အမြင်ကိုဒီတစ်ပတ်မှာပြောပြပေးပါမယ်။မြန်မာနိုင်ငံဟာကမ္ဘာမှာတမကအရှိတောင်အားရှမှာပါတဦးချင်းစွန့်ရင်သုံးဆွဲနိုင်တဲ့ပမာဏအ ਨੇ ဆုံးနိုင်ငံမှာရေအားတန်ရန်စာတကျွေးဝနေပေမဲ့အပြည့်အဝမသုံးနိုင်သေးချိန်မှာနောက်အလားလာကောင်းတစ်ခုဖြစ်တဲ့ကြောင်မီးသွေးလောင်စာကိုသုံးဖို့အတွက်စဉ်းစားသင့်မသင့်ကြည့်ကြအောင်ပါမြန်မာနိုင်ငံမှာကြောင်မီးသွေးဟာကောင်းကောင်းမွန်မွန်မထွက်ပါဘူးဆရာကြောင်မီးသွေးအမျိုးအစားညံ့ပါတယ်ဆရာတကယ်လို့ကြောင်မီးသွေးနဲ့မျက်စစ်ထုတ်ဖို့လုပ်မယ်ဆိုလို့ရှိရင်ဒီဆက်ရုံနဲ့တဲဖို့အတွက်ကြောင်မီးသွေးကိုပြည်ပနဲ့ဝယ်ရမှာပါဆရာဆရာအဲ့ဒီလိုမျိုးဝယ်ပြီးတော့ပြက်စစ်ထုတ်ရတာကြိုက်ပါမလားဆရာအချိန်နည်းနည်းရှင်းပြပေးပါဆရာ
ဒီလိုရှိတယ်ဗျာကြောင်မီးသွေးကတော့အခိုင်သေးစွာကြီးတယ်ဒေဝတ်ဆောင်ကဆိုတာရှိတယ်ဗျာအခိုင်သေးစွာကျွန်တော်တို့ကအင်ဒိုနီးရှားတို့ဒီဩစတြေးလျတို့မှာအခိုင်သေးပေါ့ဗျာဒီဟာအခိုင်သေးနဲ့ကျွန်တော်တို့ကဒေဝတ်ဆောင်ကနဲ့တွေ့လို့ရှိရင်ဒီမြန်မာနိုင်ငံရဲ့တင်ပင်ပါရီကာယုဒန်ကသူကအလုံးဝေးကွာတဲ့နေရာမဟုတ်ဘူးဗျာဒီမှာထိုင်းနိုင်ငံလိုနေရာနဲ့အင်ဒိုနီးရှားနဲ့အကွာအဝေးနဲ့ကျွန်တော်တို့ဒီကဒီတနေ့တားဒီတိုင်းတိုင်းဟိုတိုင်းရဲ့အကွာအဝေးနဲ့လည်းဘာမှမကွာဘူးရ။အဲ့တော့သူရဲ့သဘောကတော့တေပုဆောင်ကအပေါင်းကျွန်တော်အထိုင်သေးပေါ့ဗျာ။ပေါင်းတဲ့အချိန်မှာအဲ့ဒီဈေးနဲ့တွက်ရင်ကိုပဲလုံရင်ကိုပဲဓာတ်ထုတ်လို့ရတဲ့ unit ကို 7.something cent ပေါ့ဗျာ။အမေရိကန်ဒေါ်လာနဲ့ cent ပေါ့။ 7.something cent နဲ့ကျွန်တော်ကလုံနိုင်သေးတယ်ဗျာ။ဒီမြန်မာနိုင်ငံထဲမှာရရဆက်နေတယ်ဆိုရှင်ဆုံးဈေးက 5 to 6 ကျွန်တော်50နဲ့ 60 ကြားမှာထွက်ရတယ်ဗျာ။အဲ့တော့ကြောင်မီးသွေးကိုနိုင်ငံခြားကဝယ်သွင်းလဲပဲ7ဆင့်တာနဲ့ကျွန်တော်တို့ကမြေကောက်ကတိုက်သလောက်ဒီပညာအမြင့်တော်ဗျာအခုမဟုတ်မိတ်ဂျန်ကတက်ဆက်စက်ကရိယာသဘလာတွေအကုန်လုံးပါတဲ့ဒီပညာအမြင့်ကိုတက်နေရတဲ့ကအားကိုတော့ထုတ်လို့ရတယ်ဗျာ
ဟုတ်ကဲ့ဆရာမြန်မာနိုင်ငံမှာအခုကြောင်မီးသွေးသုံးဖို့အမတန်ကြောက်နေကြပါတယ်ဆရာကြောင်မီးသွေးကိုသုံးပြီးတော့ဒါလျှက်စစ်ဓာတ်ဒါကြောက်တင်ပါသလားဆရာနည်းနည်းရှင်းပြပေးပါ
အဲ့လားဒီရှိရဲ့ဗျာကျွန်တော်တို့ကြောက်တင်ပါလားဆိုတာအမေရိကန်မှာဒီသူ့နိုင်ငံစီးပွားရေးမကျတော့ကြောင်မီးသွေးတွေနဲ့သူစုတယ်ပြီးတော့သူ့နိုင်ငံထဲမှာ37ရာခိုင်နှုန်းတော်လေးအစ်စ်ကိုကြောင်မီးသွေးနဲ့မောင်းနေတယ်နောက်တော့ကျွန်တော်တရုတ်နိုင်ငံဆိုလို့ရှိရင်68ရာခိုင်နှုန်းကြောင်မီးသွေးနဲ့မောင်းတယ်အိန္ဒိယဆိုရင်86ရာခိုင်နှုန်းမောင်းတယ်ထိုင်းနိုင်ငံဆိုရင်22ရာခိုင်နှုန်းမောင်းတယ်ဗီယက်နမ်ဆိုလို့ရှိရင်ကျွန်တော်30ရာခိုင်နှုန်းလောက်ကိုကြောင်မီးသွေးနဲ့မောင်းတယ်နောက်ဆုံးပဲရေအားရစစ်တွေတအားပေါ်ကျော်ရပါတယ်ဆိုပြီးတော့မှသူများကိုရောင်းနေတဲ့လာဥစ္စာပြီးခဲ့တဲ့တနည်းလောက်ကပဲမကောင်က1800ကျော်စောင့်မှုစစ်အုပ်ကြီးတဲ့အဲ့လိုပဲသဘောဝချမ်းမွေတွေရောင်းနေပါတယ်ဆို LNG ထုတ်ရောင်းနေပါတယ်ဆိုတဲ့မလေးရှားကစောင့်မှုတွေကို300လောက်နဲ့ပြစ်စစ်ဓာတ်အပြင်ထုတ်ရောင်းနေတယ်ဆိုတော့ဒီနိုင်ငံတွေကျွန်တော်ပြစ်စစ်ဓာတ်အားထုတ်တဲ့နေရာမှာဘလောက်မကောင်ကတွေအများကြီးကိုစောင့်မှုတွေနဲ့ထုတ်တယ်ဆိုလို့ရှိရင်ကြောင်မီးသွေးကကြောက်တင်တယ်ဆိုလို့ရှိရင်အဲ့လူတွေဘယ်လို့တော့မလဲဆရာမရေအဲကျွန်တော်ကြောက်တင်တာကမကြောက်တင်ဘူးလားဆိုတော့ဆရာမကိုကျွန်တော်သင်္ကန်းအနေနဲ့အသေးစိတ်ကျွန်တော်ဓာတ်ပုံရပစ္စည်းတွေကျွန်တော်မပြောတော့ဘူးဖွံ့ဖြိုးပြီးဖွံ့ဖြိုးရဲ့ဒိနာအင်နာလိစ်ရောပါရောတနေ့ဒီကဘာလုံးကအကုန်လုံးသုံးနေတာဘာဖြစ်လို့သုံးတာလဲဆိုတာလေးပဲကျွန်တော်ကသုံးတဲ့အရုံးပဲကလေးပါလေ
ဟုတ်ကဲ့ပါဆရာကြောင်မီးသွေးကိုထုတ်တဲ့အခါမှာအစ်မနီးပညာသုံးရင်လူတွေအတွက်အန်ဒီရဲ့နည်းနည်းရော့ပါတယ်လို့ပြောပါတယ်ဆရာဆိုတော့ဒီကြောင်မီးသွေးထုတ်တဲ့အနေနဲ့လျှက်စစ်ဓာတ်ထုတ်တဲ့ခါမှာအဆင့်မြင့်နည်းပညာဘယ်လိုနည်းပညာကိုသုံးရမလဲပြောပြပေးပါဆရာ
။ Yeah အဲ့ဒါကြတော့ကျွန်တော်ကနည်းပညာဆိုတော့ဒီကကြောင်မီးသွေးရိုးရိုးမီးရှို့ပြီးတော့ဟိုတုန်းကဒီထားသက်ကောင်းကြီးကျွန်တော်ကြောင်မီးသွေးနဲ့တွားတယ်နောက်ပြီးတော့ပင်လယ်ကြီးတွေမို့ကြောင်မီးသွေးမီးရှို့ပြီးတော့တွားတယ်ဆိုတော့ဖြစ်ကနေပြီးတော့ကျွန်တော်ကပြောင်းလာလိုက်တာကြောင်မီးသွေးမှာအဆင့်ပေါင်းရောက်များစွာလူတွေဒုက္ခဖြစ်နေဟာတွေရေရေခံစားရတဲ့ဟာတွေချော့ချတော့16ဆင့်လောက်ရှိရတယ်ကျွန်တော်အဲ့16ဆင့်လောက်ထဲကကျွန်တော်နိုင်ငံမှာဒီကမ္ဘာ့ရဲ့ World Health Organization ကဆယ်ခုလောက်ဒီကနိုင်ငံရင်းထိနိုင်ရင်းကိုပဲလူတွေကြည့်ရတော့နေရာမဟုတ်တဲ့နေရာတွေမှာကျွန်တော်ကအထူးသဖြင့်မောင်းမယ်ဆိုရင်ရတယ်လို့ကျွန်တော်ကသိထားပါတယ်။ဒီမှာဆိုရဲသဘောတော့ Town and Outside ထွက်တဲ့ကိစ္စရှိနေ၊ South Pole Outside ထွက်တာရှိနေ၊ Night Trap Outside ထွက်တာရှိတယ်ပေါ့။နောက်တစ်ခါအမုံမမွားထွက်တာရှိတယ်ပေါ့ဗျာမျိုးစုံပေါ့။အဲ့ဒါတွေအားလုံးကိုချော့ချတဲ့အဆင့်ပေါင်းက16ဆင့်လောက်ရှိတယ်။ဒါနဲ့နောက်ဆုံးပိတ် 45 အဆင့်ဆိုတဲ့ဟာကတော့ကမ္ဘာမှာတချို့သုတေသနလုပ်နေတဲ့အဆင့်လည်းရှိပါသေးတယ်။ဒါပေမဲ့အဲ့လောက်ကြီးအဆင့်ကြီးမြင့်လာတော့မှကျွန်တော်ဂျပန်ကတောင်မှအဲ့55 56အဆင့်လို့ရှိနေ။နောက်ဆုံးအဆင့်အများနဲ့ဟာကိုသုတေသနလုပ်တော့မှရှိပါတယ်။ဘာလို့ဆိုရေးကြီးလို့ပါ။အဲ့တော့ကျွန်တော်ကနံပါတ်1အဆင့်လောက်ကနေပြီးတော့နံပါတ်14လောက်ရှိအောင်ဒီကမ္ဘာလုံးမှာဒီကြိုင်နဲ့ဒီပညာအမြင့်လေးကိုကျွန်တော်ကစက်စင်သုံးဆွဲမယ်ဆိုလို့ရှိရင်သူငါကိုဖတ်တင်တဲ့ဟာတဲ့ကျွန်တော်ကအဲဒီမီနီမိုက်ဖြစ်တဲ့ဒီလိုစူးစူးတွေကျွန်တော်ကဆွတ်ချနိုင်ပါတယ်လို့ပြောကြ
။ဟုတ်ကဲ့ပါဆရာ။တခြားနိုင်ငံတွေမှာသုံးနေတဲ့ဤပညာမြင့်အနေထားလေးတွေလည်းသိပြရစီ
။ကျွန်တော်တို့ကဟောပေါ့နိုင်ငံအပြည်ပြည်ကတဘောကဂျပန်မှာဤပညာမြင့်နေကြောတယ်။အမေရိကန်မှာအဲ့လောက်မမြင့်တဲ့စေယုံတွေလဲနေတယ်။အိန္ဒိယမှာအဲ့လောက်မမြင့်တဲ့စေယုံတွေလဲနေတယ်။တရုတ်မှာအဲ့လောက်မမြင့်တဲ့စေယုံတွေလဲနေတယ်။ဒါပါဖြစ်လို့အဲ့လိုနေခဲ့ရလဲဆိုတော့ဒီနေ့နဲ့နှစ်ပေါင်းအသိ30 40ကသူ့စီးပွားရေးဖြစ်ချင်လို့သူ့နိုင်ငံဖွံ့ဖြိုးချင်လို့သူတို့ဒုက္ခခံပြီးတော့တည်ခဲ့ကြလို့သူလည်းပဲသူဖွံ့ဖြိုးလာပြီးတော့ကျမရဲ့အဲ့လိုဖြစ်တဲ့အချိန်မှာအခုသူတို့ကအဲ့အစိတ်30ဆိုတဲ့စက်တွေကိုသူက short ချလိုက်အစိတ်30တုန်းကဖောင်းနေတဲ့ကျွန်တော်နိဒညာနဲတဲ့ပစ္စည်းတွေအသုံးဆွဲတာတွေကျွန်တော်မပါရပါဘူးနိဒညာမြင့်ပစ္စည်းတွေမပါရဘူးသူက short ချပြီးတော့အခုပြန်တည်နေရကြပြန်တည်တော့ဘယ်လောက်တည်လို့ဆိုရင်ဟိုတလေးကအီဂျစ်မှာအခုစပြီးတော့တည်တာမက်ဂါဝတ်6ပေါင်နဲ့အီဂျစ်မှာဒါအီဂျစ်ဆိုရင်နိုင်ငံကြီးဆိုရင်ဒါနိုင်ငံလုံးကိုပြီးပေးနေတယ်ပြောမှာရေးလဲအဆန်ဆိုတဲ့တမန်ကြီးကနေပြီးပေးနေတယ်အဲ့လိုပဲတင်ရောက်မှလည်းဟိုတနေ့ကငကောင်က4000တလုံးစပြီးတော့တည်ရကြဆိုတာကတော့ကျွန်တော်ကဗာပြောင်းတော့သူကနောက်ပိုင်းကြာလို့ရှိရင်လူတွေကိုဒုက္ခပေးတဲ့ဟာတွေကို short ချနိုင်တဲ့အဆင့်တွေကဒါပြီးရဲ10000နဲ့တစုလောက်ကတည်းကစပြီးတော့သူတို့တော်တော် short ချနိုင်ပါပြီအခုဆိုရင်4000 short ချနိုင်ပါပြီ
မြန်မာနိုင်ငံမှာကြောင်မီသွေးသုံးထုတ်ဖို့ကြိုးစားတဲ့အနေထားရော
ကျွန်တော်တို့ဟိုတလောတော့က AM မှာလုပ်တဲ့ဒေါ်နန်းစင်ထွေးမျိုးတို့ဝင်းချုပ်တို့လုပ်နေဆိုတဲ့ဟာကသူကယုံကြည်မှုအပြည့်နဲ့ကြာလူကြီးအပြည့်နဲ့ဆိုတာအဲ့ဒီမှာရှိတဲ့လျှက်စစ်ဝင်ကြီးကလည်းကျွန်တော်ရှိမှာလျှက်စစ်ဟိုပါတော့စီးအငိမ့်သားနဲ့သွားတာဆိုတော့သူကလည်းဒီစာပိုင်းတွေ၊ဂက်တွေ၊ဆက်စာပိုင်းတွေကြောင့်မျိုးစစ်အုံတွေအားလုံးကိုသူမောင်းလာခဲ့လို့ရ။အဲ့တော့သူကဒါတွေကိုနားလေလေအဲ့လိုပဲဝင်းချုပ်ကြီးကလည်းဖြစ်ချင်တယ်။နောက်တစ်ခါကျွန်တော်ကိရင်ငင်းရဲအဖွဲ့အစည်းကလည်းဖြစ်ချင်တယ်ကြ။ဒါတိုင်းနဲ့ဘာကြောင့်မဖြစ်သေးရလဲဆိုတာကတော့ဒါကတော့နည်းနည်းလေးတော့ပြောရမှာနည်းနည်းဖြစ်ပါတယ်။ဘာလို့လဲဆိုတော့အခုဒီမဖြစ်သေးတာကဘာကြောင့်လဲဆိုတော့ဒီကတောင်ခံမှုတောင်ဒီအပြည့်အဝနဲ့လုပ်ကြမယ်။ဒီရလေးပဲလက်ခံတယ်ဆိုလို့ရှိရင်ဒါဖြစ်တဲ့လေလို့ကျွန်တော်ကယူဆပါတယ်
။ engineer ဦးမော်တာထွေးရဲ့ပြောကြခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဉာဏ်ပညာခဏကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်။
ထောက်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့အသိပ္ပံနဲ့ဤပညာအစီအစဉ်ကိုတလှည့်ပြန်ပြီးထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုမနေ့ပြန်စနေမနေ့ခင်းမှလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်။တောက်ကြညအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။အခုကြာနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မွန်တလှည့်ပြောပြပေးပါအောင်ရှင
်။အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိမကြာခင်မှာကြဲကြဲပြန့်ပြန့်စစ်ဆေးနိုင်တော့မယ်လို့သမ္မတဒေါ်နယ်ထရမ့်ကဒီကနေ့ပြောကြားလိုက်ပါတယ်။စစ်ဆေးနိုင်ဖို့အတားအဆီးဖြစ်နေတဲ့ကြိုးတွေအားလုံးကိုရှင်းလင်းထားပြီလို့သမ္မတကထွတ်တဲ့လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်။ဒါပေမဲ့ဘလောက်အတိုင်းအတာနဲ့ဘလို့စစ်ဆေးနိုင်မှာလဲဆိုတဲ့အသေးစိတ်ကိုတော့သူကရှင်းပြမထားပါဘူး။အမေရိကန်ပြည်ထောင်စုမှာစုစုပေါင်းကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေသူလောလောဆယ်မှာ 1,900 ကျော်ရှိနေပြီးတော့သေဆုံးသူ40ရှိနေပါတယ်။ပိုးကူးစက်မှုကိုတားဆီးနိုင်ဖို့နယူးယောက်မြို့မှာအရေးပေါ်အခြေအနေထုတ်ပြန်ထားပြီးတော့လူစုလူဝေးလှုပ်တာတွေကိုတားမြစ်ထားပါတယ်။ဒါကြောင့်နယူးယောက်မြို့ကနာမည်ကျော် Broadway ပြားဆက်ရုံတွေကိုလည်းယာယီပိတ်ထားပါတယ်။ Maryland နဲ့ Ohio ပြည်နယ်မှာတော့စာတင်ကြောင်းအားလုံးကိုပိတ်လိုက်ပါတယ်။ကမ္ဘာတဝိုင်းဧည့်သည်တွေအများဆုံးလာကြတဲ့နေရာတစ်ခုဖြစ်တဲ့ California ပြည်နယ်က Disneyland ကစားကွင်းကြီးကိုလည်းမှတ်လတစ်လလုံးပိတ်ထားမယ်လို့ကြေညာပါတယ်။ကနေဒါဝန်ကြီးချုပ် Justin Trudeau နဲ့ရဲ့ဇနီးမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံထားရတဲ့ဆိုတာကိုစမ်းသပ်တွေ့ရှိခဲ့ပြီးတဲ့နောက်မှာဝန်ကြီးချုပ် Trudeau လည်းဘယ်သူနဲ့မှဒီသတင်းနှစ်ပတ်ကြာမတွေ့ဘဲတီးကြခွဲနှွေသွားမယ်လို့ကြေညာပါတယ်။ဝန်ကြီးချုပ် Trudeau ဟာချမ်းချမ်းမမရှိနေပြီးတော့ကိုရိုနာဗိုင်းရပ်စ်ပိုးနဲ့သက်ဆိုင်တဲ့ရောဂါလက္ခဏာလည်းမပြကြောင်းဒါပေမဲ့ဆရာဝန်တွေရဲ့အကြံပေးချက်အရဝန်ကြီးချုပ်ဟာ14ရက်ကြာတယောက်တည်းတီးတန့်ခွဲနှွေသွားမှာဖြစ်တယ်လို့ဝန်ကြီးချုပ်ရုံးရကြေညာချက်မှာပြောထားပါတယ်။ကမ္ဘာတဝန်းဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတွေကြောင့်နိုင်ငံတကာအားကစားပြိုင်ပွဲတွေကိုကြည့်ရရိုက်ခတ်မှုတွေရှိလာနေတာမှာအင်္ဂလိပ်ပရီးမီယာလိဂ်နဲ့ဥရောပချန်ပီယံလိဂ်အပါအဝင်ပြိုင်ပွဲတော်တော်များများကိုရပ်ဆိုင်းတာဖြတ်တာတွေရှိနေပါတယ်။အင်္ဂလန်ပရီးမီယာအသင်းလိဂ်မှာဒီအာဆနယ်နီးပြနဲ့ချယ်ဆီကစားသမားတို့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံထားရပြီးတဲ့နောက်ပရီးမီယာလိဂ်ဘောလုံးပွဲတွေကိုလာမယ့်ဧပြီလ၄ရက်နေ့အထိရွှေ့ဆိုင်းလိုက်တယ်လို့ကြေညာလိုက်ပါတယ်ရှင်။
သတင်းကြေညာကိုမဆုမြတ်မွန်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညာအတွက်အစီအစဉ်ထုတ်လုပ်ရမှုကမခင်ဖြူတွေဖြစ်ပါတယ်။စပိုင်းဆိုင်ရာအသက်ဖန်အင်ဂျင်နီယာကချောင်းစတန်မုတ်ဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်ပါဒီညာအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနေ့ပြန်မနေ့ခင်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.